Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ19ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးမှာပါ။ဇင်ဘာဘွေမှာကာလကြာရှည်စွာအုပ်ချုပ်နေတဲ့သမရကိုဖြုတ်ချဖို့အတွက်သူ့ရဲ့ပါတီဝင်တွေဆွေးနွေးကြတော့မှာပါ။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုနိုင်ငံတကာပါဝင်ဆောင်ရွက်မယ်အစားဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားညှိနှိုင်းဖြေရှင်းမှုတရုတ်နိုင်ငံကြားရဲ့ဝင်ကြီးကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေအတွက်အိန္ဒိယမြန်မာပထမဆုံးပူးတွဲဆေးရလေ့ကျင့်တော်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်ခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဆီးရီးယားအရေးမှာအမေရိကန်ရဲ့မူဝါဒတွေနဲ့ IS ချေမှုန်းရေးအမေရိကန်ရဲ့ထောက်ခံအားပေးမှုတွေနဲ့ပတ်သက်လို့
The Americans will increase their pressure on Turkish government. I can see this.But how far
နိုင်ငံတကာဆက်ဆံရေးပါမောက်ခရဲ့တုံ့တက်ချက်နဲ့အတူနာဆင်နိုင်ပါတယ်။အဲဒီနောက်တော့ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်၊ EDN အသုံးတွေတင်ပြနေတဲ့ဒေါ်လာလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနာဆင်ကြရပါမယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုညာဝေးအောင်တို့ကကြီးညာပေးပါမယ်ရှင်။
ဇင်ဘာဘွေသမ္မတရောဘတ်မုဂါဘေရဲ့ ZANU-PF ပါတီကအရာရှိတွေကသူတို့ဟာတနင်္ဂနွေနေ့ကျရင်ဇင်ဘာဘွေမှာကာလကြာရှည်စွာအုပ်ချုပ်နေတဲ့သမ္မတဖြုတ်ချဖို့ရည်ဆွေးနွေးကြမယ်လို့စနေနေ့မှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဖြုတ်ချခံခဲ့ရတဲ့ဒုသမ္မတ Emmerson Mnangagwa ကိုတာဝန်ပြန်ပြီးပေးမှဖြစ်ကြောင်းအမည်မဖော်လို့သူပါတီအတွင်းလူနှုတ်က Reuters သတင်းကိုပြောပါတယ်။သမ္မတမုဂါဘေကဇနူပီရဲ့ပါတီရဲ့အမျိုးသမီးအဖွဲ့ချုပ်ခေါင်းဆောင်တာဝန်ယူထားတဲ့သူ့ဇနီးဖြစ်သူကိုဒုသမ္မတဖြစ်တာဝန်ပေးဖို့ Mr. Mnangagwaကာကွာကိုဖြုတ်ချခဲ့တာပါတနင်္လာနေ့မှာအစည်းအဝေးကျင်းပဖို့တေချာတယ်လို့သမ္မတမူကာဘေကိုသမ္မတဖြစ်ကရပါတီခေါင်းဆောင်ဖြစ်ကပါနှုတ်ထွက်ဖို့တောင်းဆိုမှာဖြစ်ကြောင်းပါတီဒေသကြီးကိုကူကနေဒီဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာလို့ပါတီအတွင်းလူနှစ်ဦးတည်းကတူကလည်း AFP ကိုပြောပါတယ်အခုလိုအစည်းအဝေးရှိကြောင်းသိရပြီးမကြခင်မှာပဲဟရီရီမှာရှိတဲ့သမ္မတမူကာဘေရဲ့နေအိမ်ကနေမော်တော်ယာဉ်တန်းထွက်လာတာပါမြင်းနှန်းဟာသမ္မတကိုဆန့်ကျင်ဆန္ဒပြသူတွေကိုကြော်ဖြတ်ထွက်လာတာဖြစ်ပြီးထွက်လာတဲ့ကားတွေထဲမှာတော့ဘယ်ကမှမသမ္မတမပါဘူးလို့လုံခြုံရေးအရာရှိကပြောပါတယ်စနေနေ့မှာဟရီရီမြို့တော်လမ်းမတွေပေါ်မှာသမ္မတကိုဆန့်ကျင်ဆန္ဒပြသူထောင်းတဲ့ခြေရှိနေတယ်လို့နိုင်ငံတော်မှလည်းသမ္မတနှုတ်ထွက်ဖို့အတွက်တောင်းဆိုဆန္ဒပြနေကြပါတယ
်လက်ဘရွန်သမ္မတမေချေအောင်နဲ့တယ်လီဖုန်းပေါ်မှာပြောဆိုဆွေးနွေးခဲ့တဲ့လက်ဘရွန်ဝန်ကြီးချုပ်ဆာယက်ဟရီရီဟာသူဟာလာမယ့်လက်ပိုင်းအတွင်းလက်ဘရွန်မြို့တော်ဘေရုတ်ကိုပြန်မှဖြစ်ပြီးလက်ဘရွန်ရဲ့အကြက်တဲနဲ့ပတ်သက်လို့သူ့ရဲ့ရည်တည်ချက်သဘောထားကိုကြီးညာသွားမယ်လို့ပြင်းသမရနန်းတော်အယ်လီစီမာစနေနေ့ကပြောကြားလိုက်ပါတယ်လက်ဘရွန်ဝန်ကြီးချုပ်ဟာရီရီဟာပြင်းသမရမက်ခရွန်နဲ့အယ်လီစီနန်းတော်မှစနေနေ့ကတွေ့ဆုံဆွေးနွေးခဲ့တာပါလက်ဘရွန်နိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လာမယ့်ရက်ပိုင်းအတွင်းကျွန်တော်ဘေရုတ်မြို့ကိုပြန်မှပါလက်ဘရွန်လွတ်လပ်ရေးနေ့အခမ်းအနားကိုလည်းတက်ရောက်မှာပါသမ္မတအောင်နဲ့တွေ့ဆုံပြီးတာနဲ့ကျွန်တော်ရဲ့ရည်တည်ချက်တွေကိုကြီးညာသွားမယ်လို့ပြင်းသမ္မတမက်ခရွန်နဲ့တွေ့ဆုံအပြီးမှာလက်ဘရွန်ဝန်ကြီးချုပ်ကပြောကြပါတယ်။ LEC နန်းတော်မှာတွေ့ဆုံစဉ်လက်ဘရွန်နိုင်ငံရေးမှာမစ္စတာဟာရီရဲ့အခမ်းအနားကိုကူညီဖြည့်ရှင်းပေးဖို့အတွက်ပြင်းသမ္မတကကမ်းလှမ်းခဲ့ပါတယ်။အခုလအစောပိုင်းတုန်းကတော့မစ္စတာဟာရီဟာလက်ဘရွန်ဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ကြောင်းဆော်ဒီရုတ်တံကတဆင့်ကြီးညာခဲ့တာကြောင့်အခြေအနေတွေပိုပြီးရှုပ်ထွေးနေပြီးမရေမရာတွေဖြစ်နေပါတယ်။မစ္စတာဟာရီကယာဒူးကနေနှုတ်ထွက်လာကိုလက်ဘနွန်နိုင်ငံကအတိအမှန်မပြုခဲ့တဲ့အတွက်သူ့ကိုလက်ဘနွန်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်လက်ခံကြိုဆိုကြောင်းတောက်ကြနေတုန်းကပြည်သူ့သမ္မတကပြောပါတယ်ဝန်ကြီးချုပ်ဟာရီဟာသူ့နှုတ်ထွက်ရတဲ့အပေါ်အီရန်နဲ့လက်ဘနွန်အစိုးရတွေပါတဲ့ဟက်စ်ဘိုလာအဖွဲ့တို့ကိုအပြစ်တင်လိုက်ပြီးသူ့အသက်အန္တရာယ်ဆိုရင်ကြောင်းပြောပါတယ
်ဗိုလ်ထုဖူးနေကပျောက်ဆုံးသွားခဲ့တဲ့အာဂျင်တီးနားရေးသားအဖွဲ့ဝင်44ဦးပါရေငုပ်သင်းပေါ်ကိုအပြင်းထန်ရှာဖွေနေပေမဲ့လေပြင်းတိုက်ခတ်မှုနဲ့6မီတာလောက်မြင့်တဲ့ကြီးမားတဲ့လှိုင်းလုံးကြီးတွေကအတားအဆီးဖြစ်နေတာပါ။ဂျာမနီလို့ဒီဇယ်နဲ့လျှက်စစ်သုံးရေငုပ်သင်းပေါ်ဟာအာဂျင်တီးနားတောင်မဲ့ဆွန်းကဥရှူရဲ့ရေတပ်စခန်းမှာပုံမှန်တာဝန်ထမ်းဆောင်ပြီးသူတို့သင်းပေါ်အခြေဆိုင်ရာမာဒီပလတ်တန်မန်ကိုအပြန်လမ်းမှာဆက်သွယ်ပြတ်သွားတာပါ။ရာသီဥတုတိတ်ကိုဆိုးရပေမဲ့ရေတပ်ကရေပြင်ပေါ်မှာရောရေပြင်အောက်နဲ့သမုတ်ကြာအောက်ခြေမှာပါပိုက်ဆိုင်တိုက်ရှာဖွေရေးတွေတိုးလုံနေတယ်လို့အခြေဆိုင်စခန်းတာဝန်ခံရေတပ်ဗိုလ်ချုပ်ကြီး Gabriel Gonzalez ကသတင်းစာရှင်းလင်းပါတယ်ရေတပ်ကရေပြင်ရောဝင်းမှာပါရှာဖွေရေးတွေကိုကြက်တပြင်းနေမှာစ ကျင်လှုပ်ဆောင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကပါဝင်ရှာဖွေပေးဖို့ကမ်းလှမ်းချက်ကိုလည်းလက်ခံခဲ့တယ်လို့အာဂျင်တီးနားအရာရှိတွေကပြောပါတယ်။ NASA က P3 စူးစမ်းရှာဖွေရေးယင်ဟာအာဂျင်တီးနားစစ်လေယာဉ်နဲ့အတူပူးပေါင်းပြီးတော့ပြန်တန်းရှာဖွေနေတယ်လို့တောက်ကြံနေနှောင်းပိုင်းမှာလည်း El Salvador မှာရှိတဲ့လေးတဲ့အခြေစိုက်စခန်းကနေ P8A Positon လေယာဉ်ဟာရှာဖွေရေးမှာတွားရပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။
ပေရင်ဒုံးစနစ်တပ်ဆင်ထားတဲ့အမေရိကန်ဖြတ်သိမ်းမောတစင်းဟာစနေတေကဂျပန်နိုင်ငံဆာဂမီပင်လယ်အော်တွေဆက်ပြတ်ပြီးမျောလာတဲ့ဂျပန်ဆွဲသိမ်းမောတစင်းနဲ့တိုက်မိရာကအနည်းငယ်ထိခိုက်သွားပါတယ် USS Banfor ဖြတ်သိမ်းမောရဲ့ဘေးဘက်ကိုယ်ထဲမှာချစ်မိသွားကြောင်းနဲ့သိမ်းမောပေါ်ပါတဲ့ဘယ်သူတူတူတယောက်ကမှဒဏ်ရာရတာမျိုးမရှိဘူးလို့အမေရိကန်ရေတပ်တာဝန်ရှိသူတွေကပြောပါတယ်Banfor သင်္ဘောကတော့ပင်လယ်ပြင်တွင်ဆက်လက်ခုံပေါင်းနေပြီးဂျပန်ဆွဲသင်္ဘောကတော့အခြားသင်္ဘောတစ်စင်းနဲ့ယိုကိုဇကစိတ်ကမ်းရှိရာကိုဆွဲသွားနေပြီဖြစ်ကြောင်းအခုလိုမတော်တဆဖြစ်မှုကိုစုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းအမေရိကန်အမှတ်9ရေတပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ယိုကိုဇကစိတ်ကမ်းဟာအမေရိကန်အမှတ်9ရေတပ်စခန်းအခြေစိုက်ရာဒေသဖြစ်ပါရယ်
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တံငမနိုင်ခင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်နာကိုနိုင်ငံတကာကပအဝင်ဆောင်ရွက်မယ်အစားဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားညှိနှိုင်းမှုတွေနဲ့ဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝန်းအနေနဲ့ဒီပြည်နာမှာပအဝင်ပြီးအခြေအနေကိုရှုပ်ထွေးအောင်မလုပ်တဲ့လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတွေဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံပူးပေါင်းပြီးပြည်နာကိုငြိမ်းချမ်းစွာဖြေရှင်းရေးအတွက်အထောက်အကူဖြစ်စေရမယ်လို့ဒါကာကတရုတ်တန်ရုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဝန်ကြီးဝန်ဟာအဆမ်အာဆီယံဥရောပထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုမတော်ခင်မှာဘင်္ဂလားဒေ့ရှ်ကိုနှစ်ရက်ကြာခီးလာရောက်တာပါတရုတ်ဆွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားအပြန်အလှန်တိုင်ပင်ဆွေးနွေးပြီးငြင်းငြင်းချမ်းချမ်းဖြည့်ရှင်းမှုကိုပံ့ပိုးပေးမယ်လို့ပြောပါတယ်အောက်ဂုတ်လဂုံပိုင်းအာဆာချမ်းဖက်ဖွဲ့တိုက်ခတ်မှုကြောင့်စစ်တပ်ကနေမြေရှင်းလင်းရေးနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ဒုက္ခသည်က6သိန်းကျော်ရှိပါတယ်ဒီပြဿနာအနေထားအသိကိုရှုပ်ထွေးတာမို့ပြည်စုံနဲ့အဖြေရဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ဟာလည်းစီးပွားရေးဖွံ့ဖြိုးလုပ်ဖို့လုံးနေတာမို့တရုတ်ကကူညီဖို့အသင့်မယ်လို့ပြောပါတယ်စနေနေ့အစောပိုင်းမှာဝန်ကြီးဝန်ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့တွေ့ဆုံပြီးဒီပြဿနာဖြေရှင်းရေးမှာတရုတ်ကကူညီမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ဟာစီနာကလည်းမြန်မာဘက်ကဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့နဲ့အိန္ဒိယနိုင်ငံတွေမှာအကြမ်းဖက်မှုတွေလုပ်ဖို့သူ့မျိုးကိုဘင်္ဂလားဒေ့ရှ်ကဘယ်တော့မှတုံ့ခွင့်ပေးမှာမဟုတ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ရဲ့ကိုယ်ရေးအရာရှိကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆမ်မာမုဒ်အလီကတော့ဒီဒုက္ခသည်ပြဿနာဟာနိုင်ငံအတွက်သိကြီးမားတဲ့ဝင်ဖြစ်နေတာမို့မြန်မာနဲ့နှစ်နိုင်ငံချင်းရောနိုင်ငံတကာနဲ့ပါဖြည့်ရှင်းဖို့အတွက်ကြိုးစားနေပါတယ်လို့တရုတ်ဝန်ကြီးကပြောခဲ့ပါတယ်အမေရိကန်အောက်လွှတ်တော်အမတ်တွေရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းဒုက္ခသည်ပြဿနာလေ့လာဖို့စနေနေ့မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတယ်လို့ဒီသတင်းပတ်တွင်းမှာပဲဆွေးနွေးနိုင်ငံခြားရေးဝန်ကြီးမာကာတ်ဝါစထရမ် EU ဥရောပသမဂ္ဂနိုင်ငံခြားရေးရနဲ့လုံခြုံရေးဆိုင်ရာမူဝါဒရေးရာအကြီးအကဲဖရက်ဒရီကာမော့ဂနာရီနီဂျမနီနိုင်ငံခြားရေးဝန်ကြီးဆစ်ခမာဂေဘရီယယ်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကွန်နာတို့လည်းဘင်္ဂလားဒေ့ရှ်ကိုတွားရောက်ဖို့ရှိနေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်းဖို့ဆိုတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုဖိလစ်ပိုင်နိုင်ငံအနေနဲ့မထောက်ခံဘူးလို့ဖိလစ်ပိုင်သမ္မတရုံးကစနေနေ့မှာကြေညာလိုက်ပါတယ်။ရခိုင်ဒေသပြည်ထနာဟာရှုပ်ထွေးပြီးပြစ်တင်ဝေဖန်မှုတွေနဲ့ပြစ်ပယ်မှုတွေလုပ်ထားမယ်ဆိုရင်အဲ့ဒီဒေသမှာရှိတဲ့ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲကိုပိုဆိုးသွားစေလိမ့်မယ်လို့ဖိလစ်ပိုင်အနေနဲ့ယုံကြည်တာကြောင့်ကုလသမဂ္ဂမှာဖိလစ်ပိုင်ကကန့်ကွက်မယ်ပြီးခဲ့တာဖြစ်ကြောင်းကြေညာချက်ပါအချက်လက်တွေကိုပြောခွင့်ရပုဂ္ဂိုလ်ရိုကျူးကပြောပါတယ်ရခိုင်ဒေသမှာလိုအပ်နေတဲ့လူသားချင်းစာနာမှုအခြေအနေတွေကိုစိုးရိမ်ပြီးကြောင်းရခိုင်ပြည်ထောင်စုဟာတမိုင်းနဲ့ချီပြီးအမြင့်တွယ်လာတဲ့ကိစ္စဖြစ်တယ်ဆိုတာသူတို့အနေနဲ့ကောင်းစွာနားလည်ထားကြောင်းဖိလစ်ပိုင်အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပြီးမြန်မာအစိုးရကကင်တွယ်ဖြေရှင်းနေပုံတွေကိုအတိအမှတ်ပြုကြောင်းပြောပါတယ်
အိန္ဒိယအရှေ့မြောက်ပိုင်းမေဃာလာယပြည်နယ်မှာအိန္ဒိယမြန်မာနှစ်နိုင်ငံပူးတွဲစီးရဲလေ့ကျင့်မှုတွေပြုလုပ်မှာဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒုတိယဗိုလ်မှူးကြီးဆူနစ်နျူတန်ကစနေနေ့မှာပြောပါတယ်မေဃာလာယပြည်နယ်မြို့တော်ရှီလန်းကနေ 15မိုင်အကွာမှာရှိတဲ့ Omro တက်မြုပ်ကလေးမှာ November 20ရက်နေ့မှာပူတွဲပြီးစီးရေးလေ့ကျင့်မှုတွေကိုစတင်လုပ်မှာပါ IMPAX 2017လေ့ကျင့်မှုဟာအိန္ဒိယမြန်မာနှစ်နိုင်ငံကြားကုလသမဂ္ဂငြိမ်းချမ်းရေးတက်တွေရဲ့စီးရေးလေ့ကျင့်မှု UNPKO အဖြစ်နဲ့ပထမဆုံးအိန္ဒိယမြေပေါ်မှာလေ့ကျင့်တာဖြစ်ကြောင်းနဲ့ဒုဗိုလ်မှူးကြီးကပြောပါတယ်အခုလေ့ကျင့်မှုမှာမြန်မာစစ်တပ်အရာရှိ15ဦးနဲ့အိန္ဒိယအရာရှိ16ဦးတို့ပါဝင်ပြီး6ရက်ကြာပူးတွဲလေ့ကျင့်မှုဟာကုလသမဂ္ဂငြိမ်းချမ်းရေးတက်တွေရဲ့လုပ်ငန်းတွေမှာမြန်မာအဖွဲ့ပါဝင်နိုင်မှုလေ့ကျင့်တာဖြစ်ပါတယ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်တွေကြားပူးတွဲလေ့ကျင့်မှုကိုတော့ November 17ရက်နေ့ကအောင်မြင်စွာပြုလုပ်ခဲ့တာပါအ
ီဂျစ်ဂါဇာနယ်စပ်ကိုပါလက်စတိုင်းထိန်းချုပ်မှုအောက်မှာ2009ခုနှစ်ကစလို့ပထမဆုံးချိန်ဖွင့်ပေးခဲ့တာပါလူသားချင်းစာနာထောက်ထားမှုအခြေခံနဲ့ရာဖက်ဖြတ်ကျော်လမ်းကိုစနေနေ့ကစပြီး3ရက်ကြာအီဂျစ်ဘက်ကဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ဒါဟာဟားမတ်စ်သွေးကြောအုပ်စုတို့ကအစ္စရေးနဲ့အီဂျစ်ကြားဂါဇာဖြတ်လမ်းထိန်းချုပ်မှုကိုအနောက်နိုင်ငံတွေကပံ့ပိုးထားတဲ့ပါလက်စတိုင်းအာဏာပိုင်တွေစီလွှဲပေးလိုက်တဲ့အချိန်ကစပြီးပထမဆုံးချိန်ဖွင့်လှစ်ပေးလိုက်တာဖြစ်ပါတယ
်
တနင်္ဂနွေနေ့မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုဇက်တိုက်နားဆင်ကြရမယ့်အစီအစဉ်တွေတိုင်းမှာတော့ဆီးရီးယားနိုင်ငံဘက်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်အမေရိကန်ပြည်ထောင်စုရဲ့ဆီးရီးယားဆိုင်ရာမူဝါဒနဲ့ IS တို့ကိုတိုက်ခိုက်နေကြတဲ့ Syrian Cut ပြည်သူစစ်တွေကိုထောက်ခံအားပေးနေတဲ့အတွက်တူရကီသမ္မတကအပြင်းထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်အဲ့ဒီပြည်သူစစ်တွေဟာတူရကီနိုင်ငံအတွင်းကခတ်တောင်းချမ်းသူတွေကိုပံ့ပိုးနေသူတွေဖြစ်တယ်လို့လည်းစွပ်စွဲထားတာပါဒီအရေးကြောင့် NATO အဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တူရကီတို့ရဲ့ဆက်ဆံရေးယိုယွင်းစရာဖြစ်လာပါတယ် VOA သတင်းတောက် Doran Jones Istanbul ကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင
်တူရကီသမ္မတအာဒိုဝန်ဟာပါတီဝင်အရာရှိတွေကိုတောက်ကြနေကမိန့်ခွန်းပြောကြရင်အမေရိကန်ရဲ့ Syria ဆိုင်ရာမူဝါဒကိုပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်လိုက်ပါတယ် Syria မှာအမေရိကန်တွေဘာကြောင့်ပါဝင်ဆွတ်ဖက်နေတယ်လဲလို့ပုံမှန်လင်းလင်းမိန့်ခွန်းထုတ်လိုက်ပါတယ
် It is 12,000 kilometre uzaklıktan acaba Suriye'ye niçin geliyorsunuz bu soru sormaz
Amerika ပြည်ထောင်စုဆိုရဟာသူတို့နဲ့ကီလိုမီတာ12,000ဝေးတဲ့နိုင်ငံတစ်ခုမှာဘာကြောင့်လာရောက်ပတ်သက်နေရလဲဒီမေးခွန်းကိုဒေတာရင်းလူများပြားမေးကြပါတယ်အခုကျွန်တော်တို့ကမေးပြရစီ
ဒါပြင်အမေရိကန်တို့ဟာသူတို့ရဲ့တာဝန်ယူမှုတွေကတိတွေကိုဖောက်ဖျက်တဲ့သူ့ပေါ်လှည့်စားဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါတယ်အမေရိကန်အစိုးရအနေနဲ့ IS ကိုတိုက်ခိုက်ရမှာ PYD ခေါ်ဆီးရနိုင်ငံတွေက cuts ကိုလက်နက်ထောက်ပံ့နေတဲ့အတွက်တူရကီနဲ့ဆက်ဆံရေးအဖူးအထစ်ဖြစ်လာနေတာပါ PYD တွေဟာတူရကီနိုင်ငံတွေက cuts တောင်းရန်သူတွေနဲ့ဆက်ဆံနေတယ်လို့လည်းသူကစွပ်စွဲထားပါတယ်ဒီအငင်းပေါင်းမှုကြောင့်ယုံကြည်မှုကင်းမဲ့မှုကဘယ်အဆင့်ထိရောင်ရောက်သွားသလဲဆိုရင်အမေရိကန်ပြည်ထောင်စုဟာ IS2 စီကိုငွေသားအမြောက်အများပေးပို့နေတဲ့လို့တောင်သမ္မတအာဒိုဝန်ကဆွဆွဲလာတဲ့အထိပါပဲ
။ Daesh'la mücadele başlık bu. Peki Daesh'la mücadele dediniz de ne
yaptınız? IS2 ကိုလက်နက်တပ်ဆင်ပေးသူတွေဟာအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နေတယ်ဆိုတဲ့သူတွေပဲဖြစ်ပါတယ်။
IS2 ဘောစင်နွှဲတဲ့ထိုးစစ်တွေကိုအမေရိကန်ကကပ်ဖြတ်ရဖြတ်လုနှောက်ယှက်တယ်ရက်စက်ကြံကြုတ်တဲ့အကြံဖက်သမားတွေကိုဖန်တီးတဲ့သူဟာ PYD cut တောင်းရမှုကိုလည်းပဲဖန်တီးပေးထားတယ်လို့လည်းအဒိုဝန်ကဆက်ပြောပါတယ်။တူရကီအစိုးရကိုထောက်ခံတဲ့မီဒီယာတွေမှာတော့ IS ရဲ့နောက်မှာအမေရိကန်အစိုးရရှိနေတယ်လို့ထပ်ကတည်းကစွပ်စွဲနေတာပါ။ဝိုင်းပိတ်မိထားပြီးဖြစ်တဲ့ရက္ကန်မျိုးက IS တိုက်ခိုက်ရေးသမားယာပေါင်းများစွာကိုသူတို့မိသားစုနဲ့အတူထွက်ခွာနိုင်အောင်ဆီးရီးယား cuts ပြည်သူစစ်တွေနဲ့အမေရိကန်တပ်ဖွဲ့တွေကခွင့်ပြုလိုက်တဲ့အတွက်လည်းဒီလိုတွေးဆစရာတွေပိုအကောင်လာတာဖြစ်ပါတယ်။နိုင်ငံတကာဆက်ဆံရေးပါမခဟူဆေးင်းဘက်ရှိကတော့အမေရိကန်ပေါ်တူရကီသဘောထားပုံမူတင်းမာလာတာဟာအကျိုးဆက်တွေရှိလာနိုင်တယ်လို့သတိပေးထားပါတယ
် The Americans will increase their pressure on Turkish government I can see this but how far president
American ဟာတူရကီအစိုးရအပေါ်ဖိအားပိုပေးလာလိမ့်မယ်ဆိုတာတွေ့နေရပါတယ်ဒါပေမဲ့သမ္မတအာဒဝန်ကဒါကိုဘယ်အတိုင်းအတာအထိတုံ့ပြန်နိုင်မလဲဆိုတာတော့မေးစရာပါပဲ
တူရကီနယ်စပ်ကဆီးရီးယားနယ်မြေအဖရင်မှာရှိနေတဲ့ဆီးရီးယား cuts တပ်ဖွဲ့တွေဖယ်ရှားပြီးတောက်ကြနေမှသမ္မတအာဒိုဝန်ကထပ်မံတောင်းဆိုလိုက်တဲ့အတွက်လဲတူရကီအမေရိကန်နှစ်နိုင်ငံဆက်ဆံရေးပုံမတင်းမာလာနိုင်ပါတယ်အဖရင်ကိုထိုးစစ်ဆင်မဲ့လို့လဲအာဒိုဝန်ကမကြာခဏသတိပေးနေတာပါဒါပေမဲ့ဒီလိုထိုးစစ်ဆင်မဲ့ဆိုရင်ရုရှားရဲ့သဘောတူညီချက်လိုအပ်လိမ့်မယ်လို့သုံးသပ်သူတွေကဆိုကြပါတယ်ရုရှားစစ်တပ်တွေလည်းအဲ့ဒီမှာရှိနေပါတယ်သမ္မတအဒိုဝန်ကတော့ဒီကိစ္စကိုသူဟာရုရှားသမ္မတဗလာဒီမာပူတင်နဲ့ဖုန်းဆက်စကားပြောပြီးပါပြီတဲ့အကျိုးရှိရဆွေးနွေးမှုဖြစ်တယ်လို့ဆိုပါတယ်အဲနောက်ပတ်ကျရင်သမ္မတအဒိုဝန်ရုရှားသမ္မတပူတင်နဲ့အီရန်သမ္မတတို့ဟာထိပ်ပြီးဆုံးဦးဆီးရီးယားအရေးကိုဆွေးနွေးကြဖို့ဆင်နေပါတယ်ပ ပြည်ကရန်နှစ်ကဒီသုံးနိုင်ငံဆက်ဆံရေးစီးပွားရေးတိုးတက်ကောင်းမွန်လာတာဟာတူရကီရဲ့နေတိုးမဟာမိတ်နိုင်ငံတွေအတွက်စိုးရင်စရာကြီးပါဒါအပြင်နေတိုးစီရေးလေ့ကျင့်မှုတွေကနေတူရကီတပ်ဖွဲ့တွေနှုတ်ထွက်မယ်လို့လည်းသမ္မတအော်ဒူဝန်ကကြေညာလိုက်ပါသေးတယ်စီရေးလေ့ကျင့်ရမှာပါဝင်တဲ့တခြားနိုင်ငံစစ်သားတွေဟာသူနဲ့တူရကီနိုင်ငံကိုတည်ထောင်ခဲ့သူမူစတာဖာကီမာအတ်တတူတူကိုမလေးမစားလုပ်တဲ့အတွက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်ဒါမျိုးလုပ်ရင်တော့မဟာမိတ်ဆိုတာစီရောမှာမဟုတ်ဘူးလို့လည်းသတိပေးလိုက်ကြောင်းပါခင်ဗျာ
ဥကြောဇန်သားပြပြသွားတာပါရှင်အခုမြမအရေးတုံ့တက်ချက်ကိုနားဆင်ကြရပါမယ်မြမဈေးခွက်စီးပွားရေးမှာမူရစ်ဆေးနဲ့မှန်ခိုးလုပ်ငန်းကရတဲ့ငွေမဲတွေကြီးစုပုံကိုဥအောင်ခင်တုံ့တက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ရောင်ခဲ့တဲ့နှစ်အော်တိုဘာလမှာဒေါ်ဆန်းစုကြည်အိန္ဒိယနိုင်ငံကိုရောက်စဉ်ကဘန်လုံကအမကလုံကနဲ့ဆက်စစ်စွမ်းအင်လုံကမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာရင်းသွားကိုလက်မှတ်ထိုးပါတယ်။နိုဝင်ဘာလရောက်တော့ရူပီးငွေ900ဒါနဲ့1000ဒံကိုအသုံးမဝင်ကြောင်းအိန္ဒိယအစိုးရကြေညာပါတယ်။ငွေမင်းနဲ့ငွေတုပပအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာလည်းငွေဆက်ကူယူပေးမှုကြောင့်အစိုးရဆန့်ကျင်မှုကြီးထွားတဲ့အစီအလာရှိပါတယ်။ငွေမဲတရားဝင်ဖြစ်လာရင်ပုံမှန်စီးပွားရေးမှာဝန်ဆန့်သွားလို့စီးပွားရေးကိုတိုးတက်စေသလိုလို့ထင်ရပါတယ်။ဒါပေမဲ့ရေရှည်အတွက်မကောင်းပါဘူး။တိုင်းပြည်စီးပွားရေးအစိပ်ပိုင်းအတော်များများခွာခြားတဲ့ငွေမဲနဲ့မတမာငွေကြေးအဖြစ်လူထုစုလက်ထဲရောက်နေတာဟာစီးပွားရေးကမောက်ကမဖြစ်စေပါတယ်။ဈေးနှုန်းအဆမတန်မြင့်မှုမမျှတတဲ့ပြင်ဆိုင်မှုအခရီးလိုက်စားမှုစတာတွေကြောင့်စင်းရဲချမ်းသာကွာဟမှုကြီးမားလာပါတယ်ငွေဆေးကရတဲ့ငွေမဲကိုခွာချပြီးသုံးတာဟာစီးပွားရေးတိုးတက်မှုနှုံးကိုဆုပ်ယုပ်စေတယ်လို့ဆိုပါတယ်ငွေမဲခွာချမှုကြောင့်ငွေကြေးအဝင်အထွက်မပန်းစနိုင်လို့ငွေဖလှယ်မှုနဲ့ဘန်ဒိုးတို့မတိမငြိမ်ဖြစ်ရတယ်လို့ဆိုပါတယ
်ငွေဆေးကရတဲ့ငွေမဲဟာစီအစိုးရရဲ့ဈေးကွက်စီးပွားရေးမှာတရားဝင်အရင်းအနှီးဖြစ်လာပါတယ်ငွေရစေးထုတ်လုပ်တဲ့တိုင်းရင်းသားလက်နက်ကင်နဲ့အစိုးရတပ်အပြစ်ခတ်ရဲစဲလိုက်တဲ့အခါမှာသူတို့ရဲ့ငွေမဲကိုစစ်အစိုးရကတရားဝင်အသိမှတ်ပြုပါတယ်။ငွေရစေးနဲ့ကြောင်းမြန့်မှောင်ကူတွေကြီးပွားလာပါတယ်။နိုင်ငံရေးစည်းဝါးရေးစည်ရေးနဲ့ငွေရစေးရောတွေးဆက်တင်ဖြစ်လာပါတယ်။ပြည်သူစစ်နဲ့ဘိန်းမှောင်ကူတစ်ဖြစ်လဲလော်စစ်ဟန်ဟာစစ်တပ်ကိုအကျိုးပြုနိုင်တဲ့အတွက်စစ်အစိုးရကအခွင့်အူးပေးလို့အချမ်းသာဆုံးဖြစ်လာပါတယ်။လော့စင်ဟန်ရဲ့အေရှားဝေါ်ကုမ္ပဏီကိုတားဖြစ်သူစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်ကဆက်ခံပါတယ်။နေပြည်တော်ဆောင်းလုပ်မှုနဲ့အခြားလုပ်ငန်းတွေမှာအေရှားဝေါ်အဓိကပါဝင်ပြီးရန်ကုန်အလုံစိတ်ကန်းတစ်ခုလုံးကိုလည်းပိုင်ဆိုင်ပါတယ
်။ဈေးကွက်ကပုဂ္ဂလိကဘဏ်လုပ်ငန်းတည်ထောင်ခွင့်ပေးချိန်မှာငွေရင်းထုတ်နိုင်သူဟာဘေးမောက်ခုနဲ့အခွင့်အရေးကခရိုနီတွေဖြစ်ပါတယ်။ဒါကြောင့်သူတို့တူထောင်တဲ့ဘဏ်မှာငွေကြေးခွာချတာမဆန်းပါဘူး။ကိုကန်တရုတ်ဥဝိုက်ထွန်းရဲ့အာရှဒနာဘန်နဲ့ရှမ်းတရုတ်ဥကျော်ဝင်းရဲ့မေဖလာဝါဘန်ကို2005မှာပိတ်လိုက်ရပါတယ်။ဥဝိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်။ဥသိမ့်စိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအဓိကကျတဲ့အချက်အချာကျတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်။ငွေမဲကြောင့်နေချင်းညချင်းဥဝိုက်ထွန်းချမ်းသာလာတာလို့ဆိုပါတယ်။တချို့ကလည်းတရုတ်ကုမ္ပဏီကိုစားစီးပွားရှာနေတာလို့ဆိုပါတယ်။ဒါပေမဲ့ဥတေဇလိုအခွင့်အရေးမရဘူးလို့ဥဝိုက်ထွန်းကညင်းညူကြောင်သိရှိရပါတယ်
။အခုတော့ဗိုလ်ချုပ်မှူးကြီးတွေနဲ့ယင်းနှီးသူအဖြစ်လူသိများတဲ့ဦးအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကြောင်မြတ်လုပ်ငန်းနဲ့လေကြောင်းလိုင်းကိုပါတည်ထောင်ထားပါတယ်။ရှမ်းပြည်နယ်မှာဗိုလ်ချုပ်ကြီးမောင်အေးတိုင်းမှူးဖြစ်စဉ်ကဦးအောင်ကိုဝင်းဟာကြောင်မြတ်လုပ်ငန်းမှာအခွင့်အရေးခံစားခဲ့ရသူဖြစ်ပါတယ်။စေအောင်စုရရှိထားတဲ့မတမာငွေကြေးကိုခရိုနီပိုင်ပန်တွေကခွာချပေးတယ်လို့မယုံသင်တာဖြစ်သူတွေလည်းရှိပါတယ်။ကမ္ဘောဇာဘဏ်ဟာငွေကြေးခွာချမှုကိုဟန်တားရမယ့်တာဝန်ကိုကောင်းကောင်းသိဖို့မရဘူးလို့ Financial Action Task Force FATF ကကြေညာထားတာရှိပါတယ်။ဦးတေဇ၊ဦးစောစော၊ဦးအောင်ကိုဝင်းဦးထွန်းမြင့်နိုင်ကမ္ဘောဇာဥခင်ရွှေယူဇနာဥထေးမြက်ဦးမိုက်ကယ်မိုးမြက်ဦးအိုက်ထွန်းစတဲ့ခရိုနီကြီးတွေကိုလူသိများကြပါတယ
်အိန္ဒိယမှာလိုပဲမြန်မာပြည်မှာဗန်တိုက်မှာမအပ်တဲ့ငွေတွေအများကြီးရှိတယ်လို့ မလထုအမေရိကန်နိုင်ငံရေးဌာနနိုင်ငံတကာမွေးရေးဆေးချုပ်ကံရေးမဟာဗျူဟာအတွဲနှစ်မှာဖော်ပြပါတယ်ငွေကြေးခဝါချမှုနဲ့ဗဏ္ဍာရေးပစ်မှု Money Laundering and Financial Crime ကိုတည်ထောင်ဖော်ပြတဲ့အစီရင်ခံစာဖြစ်ပါတယ်ပွင့်လင်းမြင်သာမှုမရှိတဲ့အပြင်အရေးယူခံရမယ့်အလားအလာနေတာဟာငွေကြေးခဝါချမှုအခြေအနေပေးတာဖြစ်ပါတယ်ကမ္ဘာမှာဘိမ်းဗျူအများဆုံးထုတ်လုပ်ပြီးဒေတာတွင်းမှာစိတ်ကြွစေးအများလုံးထုတ်လုပ်နေတာမြန်မာပြည်ပါအရွယ်ရောက်သူမြန်မာပြည်သားထဲမှာဗန်စင်းရှိသူက25ရာခိုင်နှုန်းပဲရှိပါတယ်လက်ငယ်ငွေကြေးပြည်စည်းပွားရေးလုပ်ကိုင်ကြတာမို့မတမာငွေကြေးကိုဖဆီးနိုင်မှုခက်ခဲပါတယ်ဥပဒေအရဖွင့်ခွင့်မရှိပေမဲ့မြန်မာတရုတ်နယ်စပ်မှာကစီနိုကစားဝိုင်း5ခုရှိပါတယ်ငွေကြေးခဝါချမှုစောင့်ကြည့်ရေးအတွက်ကွန်ပျူတာစနစ်ကောင်းဖို့လိုပေမဲ့မြန်မာပြည်မှာစာရွက်စာတမ်းအားကိုးနေရာတုံးဖြစ်ပါတယ်ငွေကြေးခဝါချမှုစောင့်ကြည့်ရေးအတွက်လိုအပ်တဲ့စွမ်းရည်တွေမြန်မာအဖွဲ့အစည်းတွေမှာချို့တဲ့နေသေးကြောင်းအမေရိကန်နိုင်ငံရေးဌာနနိုင်ငံတကာမွေးရေးဆေးချုပ်ခံရေးမဟာဗျူဟာအတွဲနှစ်မှာပေါ်ပြထားပါလိမ့်ခင်ဗျာ
ဥဟောင်းခင်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုကြာသာပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါရဲ့။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတိစုံမြန်မြန်ကန်တွေနဲ့သတင်းပတ်စင်ကဏ္ဍတွေကို DPP ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီသတင်းပါ English Market Sign ကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ Indian အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံး
An olive branch.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံပေါင်းက ANN တခု OLIVE olive BRANCH branch olive branch ကသံလွင်ပင်ရဲ့အခက်ဖြစ်ပြီးစကားစုတစ်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့သံလွင်ပင်ရဲ့အခက်တစ်ခက်ဖြစ်ပါတယ်။ဒီအသုံးကို OFFER offer ဒါမှမဟုတ် HOLD OUT out hold out ဆိုတဲ့ကန္နာနဲ့လို့အဓိပ္ပာယ်ရတဲ့ကရိယာ verb နဲ့တွဲသုံးတဲ့အတွက်ကြောင့် offer an olive branch ဒါမှမဟုတ် hold out an olive branch လို့သုံးလို့ရှိပါတယ်။ olive ကတန်လွင်ပင်ဖြစ်ပြီးဒီတန်လွင်ပင်ရဲ့အခက်ကိုရှေးဂရိခေတ်တုန်းကတန်လွင်ကဲ့နဲ့လုတ်တဲ့ပန်းကုန်းတွေကိုခေါင်းပေါ်မှာသရဖူအဖြစ်သရိုသမီးတွေကစောင်းနေရှိသလို Olympic အစားပြိုင်ပွဲအနိုင်ရရှိသူတွေအတွက်လည်းစုချီးမြှင့်တဲ့အခါမှာ olive branch နဲ့လုတ်ထားတဲ့သရဖူကိုချီးမြှင့်လေးရှိတာဖြစ်ပါတယ်။နောက်ပိုင်းမှာတော့ရောမ Empire ခေတ်မှာငြိမ်းချမ်းရေးကမ်းလှမ်းတဲ့တင်ကြီးထဖြစ်တုံးလာခဲ့တာဖြစ်ပါတယ်။ဂျိုးဗျူတကောင်ကတန်လွင်ခက်ကိုခြိထားတဲ့တင်ကြီးတကတော့ရှေးဦးခရိယာအမှုပညာကဆင်းသက်လာပြီးဆက်ရှိရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါဟာငြိမ်းချမ်းရေးတင်ကြီးတဖြစ်အသုံးပြုလာတာဖြစ်ပါတယ်။ဒါကြောင့် An Olive Branch Idiom အဓိပ္ပာယ်ကတော့ငြိမ်းချမ်းရေးကမ်းလှမ်းတာကိုဆိုလိုတာဖြစ်ပါတယ်။ဒီစဉ်ဘဝမှာတော့တူးနဲ့တူးချစ်ချင်ရင်းနှီးမှုသဘောတူညီမှုပြန်လဲချေအေးမှုကိုပြတ်တာရမှာရည်ညွှန်းတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အာရှခီးစဉ်တွင်တောင်ကိုရီးယားကိုရောက်ရှိစဉ်သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားနဲ့သူစပွဲမှာထိုင်ဆွေးနွေးပြီးသဘောတူညီရဖို့လှုပ်တာဟာမြောက်ကိုရီးယားလူထုအတွက်တမကဒီကမ္ဘာလုံးတွေလည်းအကျိုးရှိရဲ့လို့ပြောခဲ့သလိုမြောက်ကိုရီးယားဘက်ကနျူကလ িয়ার တက်ခတ်မှုစတင်လာရင်လေကဘာကြီးကသိခါမှာမဟုတ်ဘူးလို့ပြောခဲ့တဲ့တွေ့ကြုံ Newsday သတင်းစာကြီးက Trump has an olive branch and a warning for North Korea လို့ Trump ကမြောက်ကိုရီးယားနဲ့ပတ်သက်လို့ငြိမ်းချမ်းရေးကမ်းလှမ်းခဲ့သလိုသတိလည်းပေးခဲ့တယ်ဆိုပြီးတော့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gould ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
After their argument John was the first to hold out an olive branch.
စကားများပြီးမှတော့ပထမဦးဆုံးပြည်ဟာပြည်ချောင်းကမ်းလှမ်းတဲ့သူကတော့ John ပဲဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ After their argument, John was the first to hold out an olive branch.
ခုဆက်လက်တင်ပြပြီးမှကတော့
sweet talk
ဖြစ်ပါတယ်စာလုံးပေါင်းက SWEET sweet ကချိုတာ TALK talk ကစကားပြောတာဖြစ်ပြီးစကားစုံရဲ့တရိုက်ဒီပဲကတော့ချိုတဲ့စကားကိုပြောတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့တစ်ဖက်သားကိုမြှောက်ပြင်ပြီးချော်ပြီးလက်ခံလာအောင်ဖြောင်းဖြားပြောဆိုတာမျိုးဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားရတော့တစ်ဖက်သားကြလာအောင်နဝင်ချိုးတဲ့စကားတွေကိုပြောတာဖြစ်ပါတယ်ဒီအသုံးကိုသမ္မတထရမ့်ကသူမကြမီကတွားရောက်ခဲ့တဲ့၅နိုင်ငံအာရှခီးစဉ်တွင်းမှာတရုတ်နိုင်ငံကိုရောက်ရှိစဉ်တရုတ်တနိုင်ငံနဲ့တတ်မှတ်တဲ့ policy ကိုလိုက်နာဖို့အတိပေးခဲ့တယ်လို့နှစ်နိုင်ငံကုန်သွယ်ရေးမညီမျှမှုအကြောင်းရောတောင်တရုတ်ပင်နဲ့အရေးနဲ့ပတ်သက်လို့ရောဆွဆွဲပြောဆိုမှုတွေကိုလေးသံခပ်ပြော့ပြော့နဲ့ပြုလုပ်ခဲ့တာတွေ့ရပါတယ်ဒါပေမဲ့နှစ်နိုင်ငံကြားပဋိပက္ခတွေကတော့ချိန်နေစေဖြစ်ပါတယ်ဒါကြောင့် USA Today သတင်းစာကြီးက After Trump's sweet talk with China conflict remains လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary sweet talked her brotherinto letting her borrow his car.
Mary ga myaw pyin bi ma cha cha aw pyo de atwe tu ko le tu ka ko pe nga lite de lo de be ya ba de. Uma ko naw takha o lila chi cha ya aw ma.
Mary sweet talked her brother into letting her borrow his car.
Ku naw song tin pya pe ma ga ro
bargaining chip.
Phit ba de salon bang ga B A R G A I N I N G bargaining ga Bargain ဆိုတဲ့ဝဟာရကဆင်းသက်လာပြီးဈေးစစ်တာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပေးယူလုပ်တာဖြစ်ပြီး CHIP chip ကတော့ကော်ပြားလေးကိုဆိုလိုတာဖြစ်ပါတယ် chip ဆိုတဲ့ကော်ပြားလေးကိုကက်ဆီနိုလောင်းကစားဒိုင်းတွေမှာငွေသားအစအသုံးပြုတာတွေတွေ့ဘူးကြမှာပါဒါကြောင့်စကူထုံးရဲ့တရိုက်ဒီဘဲကတော့ဈေးစီယာမှာအသုံးပြုတဲ့ကော်ပြားလေးဖြစ်ပါတယ် idiom ဆိုတဲ့သဘိုက်ဒီဘဲကတော့လူတွေဈေးစီရမှာနှိမ့်နိုင်ရမှာအပေးအယူလုပ်ကြရမှာကိုလူချင်းနာကိုရနိုင်ဖို့အတွက်ကိုယ့်ဘက်ကလိုက်လျောဖို့အဆင်သင့်ရှိတဲ့အရာကိုဆလိုတာဖြစ်ပါတယ်ဒီအသုံးကိုသမ္မတထရမ့်ကအာရှကိုတွားရောက်တဲ့ခီးစဉ်တွင်မှာအမေရိကန်နေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အတွက်ကြောင့်လေအရေးယူတန်ခတ်မှုများပြုလုပ်ရမှာတရုတ်ကိုနားချနိုင်ဖို့ကအရေးကြီးတဲ့အတွက်ကြောင့်သူဘီဂျင်းကိုရောက်ရှိစဉ်မြောက်ကိုရီးယားရေးနဲ့ပတ်သက်လို့တရုတ်ကိုနားချဆွဲဆောင်နိုင်ဖို့အတွက်ထိုင်ဝမ်အပေါ်ထားရှိတဲ့အမေရိကန်ရဲ့ policy ကိုအလျှော့အတင်းပေးနိုင်ဖို့သူဈေးဆီရမှအသုံးပြုလိမ့်မယ်လို့ထိုင်ဝမ်ကစိုးရိမ်နေတာဖြစ်ပါတယ်။ဒါကြောင့်လေ Washington Post သတင်းစာကြီးက With Trump in China, Taiwan worries about becoming a bargaining chip လို့ရေးသားခဲ့တာဖြစ်ပါတယ်။
The pilots used the threat of a strike as a bargaining chip for negotiations with the airline company.
The pilots used the threat of a strike as a bargaining chip for negotiations with the airline company. The pilots used the threat of a strike as a bargaining chip for negotiations with the airline company.
The pilots used the threat of a strike as a bargaining chip for negotiations with the airline company. An olive branch, sweet talk, a bargaining chip.
တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်အခုမြမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညတော့ကတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အခြေအနေနဲ့အစိုးရကအွန်လိုင်းသုံးနေတာတွေကိုထိန်းချုပ်ဖို့စီစဉ်နေတာတွေကိုဆွေးနွေးသွားဖို့ရှိပါတယ် IT နည်းပညာကိုလွှဲမစွာသုံးစွဲနေတာတွေကိုထိန်းချုပ်ဖို့အစိုးရတရက်ကိုမကြာသေးငါပဲလွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အစဉ်တန်းကပြီးခဲ့တဲ့နှစ်ကလည်းဆက်လို့ရှိရင်အဆင့်ထက်ကျသွားတယ်ဆိုပြီးဒီကမ္ဘာတဝန်းလွတ်လပ်ခွင့်နေစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစီရင်ခံစာလည်းဖော်ပြပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲ online သုံးသူတွေကိုစောင့်ကြည့်ထိန်းချုပ်မဲ့အစီအစဉ်ကြောင့် internet လွတ်လပ်ခွင့်တွေအပေါ်မှာဘလို့ရိုက်ခတ်လာနိုင်ခြေတွေရှိသလဲဆိုတာကိုဆွေးနွေးကြပါတယ်ကျွန်တော်တို့ဆွေးနွေးမဲ့ပုံကိုလည်းလေလိုက်မှာအခုဆိုရောက်နေပါပြီဆိုတော့ဒီအရင်ဆုံးတော့ဒီဆွေးနွေးမဲ့ပုံကိုရဲ့ဟိုဒီဝီရသဘောထားတွေကိုကျွန်တော်ကြားကြပါတယ်အရင်ဆုံးကျွန်တော်ဒီဒင်းစာဆရာဦးမြင့်ကျော်ကိုမေးကြပါတယ်ဒီလွတ်တော်ကဒီဆိုမှာတော့ပေါ့လေအဓိကအဖြစ် IT နည်းပညာကိုဒီလွှဲမစွာအသုံးပြုနေရတွေကိုစောင့်ကြည့်ထိန်းချုပ်မှုဆိုပြီးတော့ပြောပါတယ်ဆိုတော့အခြေအနေကတကယ်ပဲထိန်းချုပ်ပေးဖို့လိုအပ်တဲ့အခြေအနေတွေမှာရှိနေလို့လားဆရာဦးမြင့်ကျော်သဘောထားဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်မြင်မှာတော့ဟို IT နည်းပညာဒီ internet ပေါ့နော် internet သူတစ်ဖြစ်တော့ Facebook လို့ social media လို့မျိုးမှဟိုသုံးဆွဲတဲ့လူတွေရဲ့ဟိုဝေဖန်မှုတွေပြောဆိုမှုတွေဟိုအဲ့ဒီဟာတွေကိုရည်ရွယ်ပြီးပြောတယ်လို့ဟိုယူဆရတယ်ပေါ့နိသတ်တော်ပြောဆိုပြောကျင်တဲ့ကိစ္စအဲဒါပေမဲ့လည်းဒီဟာတွေမှာနေပတ်သက်လို့လေ66ကားကြီးအားလုံးကဟိုဟုတ်လားဟိုပြုပြင်မှုတောင်းဆိုလို့အခုတိုင်းတာတစ်ခုတည်းပြင်ဆင်လိုက်တဲ့ဒီ66ကားကြီးလို့ဟာမျိုးလည်းရှိနေရတာနဲ့ဒီဟိုထိန်းကြောင်းမှုလို့စောင့်ကြည့်ဖို့လို့ဆိုတဲ့ဟာမျိုးကဘယ်လိုပုံစံမျိုးနဲ့လုံးမလဲလို့တော့တေချာတော့မသိရဘူးပေါ့လေဒါပေမဲ့အဲ့ဒီအကြီးကတော့မလိုအပ်ဘူးလို့ထင်ပါတယ်တကယ်ဒီစဲဥပဒေတွေမှလည်းရှိနေပြီအဲ့ဒီစဲဥပဒေတွေကပို့ပြီးတော့တောင်ပြင်းထန်လို့တောင်ဝေမန်ကြလို့အခုတိုင်းတာတစ်ခုထိဟိုပြင်ဆင်ထားတဲ့ဟာမျိုးအနေထားမျိုးရှိတဲ့အချိန်မှာထပ်ပြီးတော့ဘယ်လိုမျိုးဟိုစောင့်ကြည့်မလဲထိန်းကြောင်းမလဲဆိုတော့စိတ်တော့တက်တက်ကွက်ကွက်မရှိဘူးဒါပေမဲ့အဲ့ဒီဟာကနည်းနည်းတော့ဟိုဟိုရင်ချင်းချောက်တဲ့သဘောမျိုးစောင့်ကြည့်နေတယ်ဆိုတဲ့ဟာမျိုးချင်းချောက်တဲ့သဘောမျိုးဆောင်းတယ်လို့တော့ကျွန်တော်တော့ဟိုမြင်ပါတယ်အတမ်းအဖြစ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ဒီလူငယ်နဲ့လူမှုသားစာတာပေါ်ဆောင်ရေးစင်တာကိုတက်ဆိုရင်းမှာဒီလွတ်တော်အစိုးရမှာပေါ့လေလူငယ်လူရွယ်တွေအချင်းစာရိတ်တာပြပြားမှာရရတင်ရင်အေဂျင့်မှုကိုထိခိုက်မှာတွေကိုလိုအပ်တယ်လို့စောင့်ကြည့်ဖို့လိုတယ်ဆိုပြီးတော့သူတို့ကဒီအစိုးရတင်ခဲ့တာပါဆိုတော့ဒီ online သုံးဆွဲမှုတွေမှာထူးထူးပေါ့လေဒီလူငယ်လူရွယ်တွေကိုလည်းသူတို့ကဟိုရည်ရွယ်ထားတယ်ဆိုတော့ဟိုဒီလိုမျိုးလူငယ်တွေအတွက်ပဲဖြစ်ဖြစ် online သုံးဆွဲသူတွေအပေါ်မှာဖြစ်ဖြစ်ထိမှုကြောင်းမှုအခြေအနေတွေကတကယ်ပဲလိုအပ်တဲ့အခြေအနေတွေမှာရှိနေလို့လားကိုသက်ဆိုရင်သဘောထားဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီ internet လေးလောက်ကိုကျွန်တော်တို့ကဒီလူခွေကိုမြေလမ်းပြောဆိုနေကြတဲ့အခါကျတော့ဒီ internet လေးလောက်ကိုဒီ digital လေးလောက်ကိုကျွန်တော်မြေလမ်းပြောဆိုနေကြရှိပါတယ်အဲ့မှာကဒီလောက်ကိုရေးနေမှာကျွန်တော်တို့ကဒီထိချက်မှုမရှိရဘူးလေကျွန်တော်ဒီအတူတူကိုယ်ကလည်းကိုယ့်ကိုယ်ကိုကြံပြီးကိုယ့်ကိုယ်ကိုကြံပြီးတော့တောင်းတာတော့ internet မှာလည်းကောင်းတယ်လို့ရှိဆိုတာလို့ရှိတယ်ကျွန်တော်ဒီအပြာသားလေးကလည်းကြည့်လို့ရလို့ရှိတယ်ပုံလို့ဒီလိုကလည်းကြည့်လို့ရလို့ရှိတယ်အဲ့လိုကိုတောင်းတာကိုယ်ကတော့ပေါ့နော်အဲ့ဒီလိုမျိုးမရှိနိုင်ဘူးရှိတယ်တခါကျဒါကြီးကိုကျွန်တော်တို့ကဒီအဖိုးကကျွန်တော်အရင်တော့ကလည်းဒီစကားပြောနေမှာပိုင်းဒီစကားလို့ပြောဆက်နေတော့ရှိတယ်ပါဒီ internet ဆိုင်ကြီးမှာကျွန်တော်တို့တောင်းတာဆိုလို့ရှိတယ်ဒီကျွန်တော်တို့ရဲ့အတူတူရဲ့ဒီလေကျွန်တော်တို့တောင်းပြီးနေတဲ့ internet website ကြီးစာပါရီကိုဒီဖုန်းဆက်ချရတာမျိုးလည်းအများကြီးကြုံနေရရှိတယ်။အဲ့တော့ကျွန်တော်နေတဲ့ဒါကိုပြန်ပြီးတော့ဖုန်းချင်းကြောင့်လည်းပြောခံရတဲ့အခါကျတော့ဟောကျွန်တော်အဲ့လောက်ခေတ်ကိုပြောင်းသွားပါလားဆိုတာမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်ကလိုအပ်နေတဲ့အားကျတော့ဒီ internet internet ဖြစ်ဖို့ကတော့ဒီ video internet ကိုဒီလိုမျိုးကြိုးချအောင်ပုံစံရမယ်ဆိုရင်အတိအကျမျိုးကျွန်တော်တို့ကြောင်းနေမှာမျိုးအဆက်ပြေးရမျိုးပြုတ်ဖို့လိုပါသေးတယ်။ တော့ဒီအင်တာနက်ကိုမတုံးတဲ့ဆိုတာမျိုးလည်းဒါမျိုးတို့ဆောက်ကြည့်နေတာဆိုတာလည်းဘယ်လိုမျိုးကြည့်ကြတော့မှလဲဆိုတာမျိုးအပြင်ရောဆောင်တဲ့ပုံစံမျိုးနဲ့ရှင်းပြတာမျိုးကိုဆွဲတော့လည်းခုလိုပါလိမ့်မယ်အဲ့ခါကျတော့မှဒါလေဒီကြည့်ရတာဘာလို့ဒီလိုမျိုးလုပ်နေလဲဘာလို့ကြောင်းကြောင်းလုပ်နေလဲဒါတို့ဟိုကငယ်ရမှာဆိုလို့ရှိရင်ကျွန်တော်ဒီအင်တာနက်ကနေပေါ်ဆိုင်နေတာလေဒါတော့ဘာလို့မှဒီအင်တာနက်ကနေလည်းလုပ်ရတဲ့ခင်ဗျာကျွန်တော်တို့ကဘာလို့ပြန်ဖြည့်ထုတ်လဲဟိုကဆောက်ကြည့်ရတာမျိုးကြလို့ရှိရင်ဒါတကယ်ကဟိုကတိုးတက်မှုတက်ဖို့ကျွန်တော်ဒီပြည်ပြည်ကမျိုးဖြစ်ပါလိမ့်မယ်အဲ့တော့ဒီလိုမျိုးတို့ကအတူတူကဒီစောက်ကြည့်ထိုးတာမျိုးမဟုတ်ဘူးလေဒီလိုမျိုးကြည့်ရအောင်အုံချပြင်တယ်အုံချရမျိုးဆိုရအတူတူကမျိုးဒါမျိုးကဆွဲပက်ကနေပြီးတော့ဒီရည်ကြီးကတာလို့ကနေပြီးတော့ဒီပြည်ပြည်ကျောင်းရမျိုးလေးတင်းတွေမှာထည့်ရမျိုးလုံးမဆိုလို့ရှိရင်ဒါကိုယူတော့ပေါ့မလို့ဒီပုံစံမျိုးဖြစ်ပါလိမ့်မယ်
โอเคจิซุบาကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းရှိနေပါတယ်ဦးစိုးမိုးမြင့်မှာဦးစိုးမိုးမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီလွတ်တော်မှာတင်ခဲ့တဲ့အဆိုအနေနဲ့ကတော့ကျွန်တော်ကတော့ကျွန်တော်နိုင်ငံမှာအခုလောလောဆယ်တောင်66ကာဒီနဲ့ပတ်သက်ပြီးတော့တော်တော်လေးအပြောများနေတယ်ပြဿနာကြီးတက်နေတယ်ငင်းခုန်စရာကြီးဖြစ်နေတယ်ဆိုတော့ဒီလိုကိစ္စမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့မလိုအပ်သေးဘူးလို့မြင်တယ်ဘာဖြစ်လို့လဲဆိုတော့အရင်ဆုံးကျွန်တော်တို့ကဟိုနိုင်ငံတကာနိုင်ငံတိုးတက်မှုကဒီအင်တာနက်ဒီကျွန်တော်တို့သုံးဆွဲမှုလူငယ်တွေရဲ့အင်တာနက်ပေါ်မှာရှာဖွေမှုပေါ့နော်နိုင်ငံတိုးတက်မှုအတွက်လည်းအားအထောက်ကိုဖြစ်တယ်ဒီချိန်မှာကျွန်တော်တို့ကကန့်သတ်မှုတွေချင်းချုံမှုတွေကျွန်တော်တို့လုပ်လိုက်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့တိုးတက်မှုအတွက်လည်းအားကြီးဆုပ်ယူနိုင်မယ်ဟိုဆုပ်ယူနိုင်တဲ့အနေအထားလေးတွေရှိရမြင်တယ်ကျွန်တော်တို့အဲ့ချိန်မှာကျွန်တော်တို့ကအခုချိန်မှာဘာကျွန်တော်တို့လုပ်ရမလဲဆိုတော့ active ပေါ့နော်အင်တာနက်အသုံးပြုသူတွေရဲ့ active နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပညာပေးမယ်လူငယ်တွေကိုကျွန်တော်တို့ဟိုဒီဟာနဲ့ပတ်သက်ပြီးတော့အင်တာနက်သုံးရင်ဘယ်လိုမျိုးတွေစိုးကျိုးတွေကဘယ်လိုမျိုးဥစ္စာပေါ့နော်ကျွန်တော်တို့ဒီကိစ္စတွေဒီကိစ္စတွေကမလုံတင်ဘူးဒီလိုကိစ္စတွေဒီလိုကိစ္စတွေကလုံတင်နေဆိုတဲ့ဟာလေးတွေပေါ့ကျွန်တော်တို့ကဥစ္စာပေါ့သူတို့ကိုအရင်ဆုံးကျွန်တော်တို့ကပညာပေးဖို့လိုအပ်တယ်ခင်ဗျအဲ့လိုပညာမပေးသေးဘဲနဲ့အခုလောလောဆယ်မှာဒီဟာကြီးကိုစောက်ကြည့်တဲ့နဲ့ကျွန်တော်တို့ကထိတ်ချုပ်တဲ့နဲ့လို့ပြောရင်အခုမှကျွန်တော်တို့အင်တာနက်ကိုလူတိုင်းသုံးစွဲနိုင်တာကျွန်တော်တို့နိုင်ငံမှာလူတိုင်းသုံးစွဲနိုင်တဲ့အနေထားတော့မရှိသေးတဲ့အနေထားမှာကျွန်တော်တို့ကစပြီးထိတ်ချုပ်လိုက်မယ်ဆိုရင်တော့ကျွန်တော်ကတော့ဒါကမဖြစ်တဲ့အနေထားတစ်ခုလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ email တွေ facebook တွေပို့ပို့ထားလဲတော်တော်များရှိနေပါတယ်ဟိုဒီတက်မှာ facebook ကတချို့စာတချို့လဲပေါ်ပြကြမှာတယ်တူဦးကတော့ account ပိုင်ရှင်ဆောင်းဟင်းဆိုတဲ့ပုဂ္ဂိုလ်ပါသူကတော့လူမှုကွန်ရက်မှာထိန်းချုပ်ထားရင်ပိုကောင်းပါတယ်ခေါ်လာဟာလာတွေကလူမျိုးတစ်ရက်လုံးသွေးကြွစေတဲ့မမှန်ကန်မှုတွေပညာရေးစီးပွားရေးလူမှုရင်းနဲ့ဘာသာသာသနာရေးရက်ရွာမြို့နယ်တိုင်းပြည်နိုင်ငံရေးဒီရေးအတွက်အခုကတည်းကပြင်ဆင်ထားဖို့အချိန်ကောင်းပါပဲတဲ့နောက်တူကတော့သိန်းဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့လူမှုကွန်ရက်မှာဝေဖန်အကြံပြုနေတာတွေကအစိုးရမင်းနေရဲ့အတွေးခေါ်ရတဲ့တာလွန်ကောင်းမွန်နေရဆိုတာကိုသိထားဖို့လိုပါတယ်တဲ့ဒါပေမဲ့တချို့ post တွေကတော့ကောင်းမွန်ဝင်မဲ့အောက်တန်းကျစွာဆဲဆုံမရိုင်းနေတာတွေလည်းရှိပါတယ်ဆိုပြီးရေးပါတယ်နောက်တူကတော့အောင်မိုးဆိုတဲ့အကောင့်ပိုင်ရှင်မှာဒီမိုကရေစီအသားမချသေးတဲ့စနစ်တဲ့နိုင်ငံတစ်ခုအသွင်ပြောင်းကြိုးစားနေချိန်မှာနည်းနည်းထိန်းချောင်းဖို့လိုတယ်လို့ထင်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ် message စာရချိုလည်းရှိပါသေးတယ်ရှားပေါင်ဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ပါဖူအဆိုသူကတော့ဒီညဉ့်ဉန်းသောအပြောဆိုအရေးသားများညဉ့်ဉန်းဗီဒီယိုဖိုင်များဟာမြမယဉ်ကျေးမှုဒလစ်ထုံးစံများနဲ့ဆန့်ကျင်နေပြီးကောင်းကျိုးထက်ဆိုးကျိုးများကိုဖြစ်ပေါ်စေလျက်ရှိပါသည်ထိရောက်သောတားဆီးမှုပြုသင့်ပါသည်ဆိုပြီးရေးပါတယ်နောက်ထပ်ဒီဂါဆိုတဲ့သောရရှင်ကတော့အင်တာနက်လွတ်လပ်ခွင့်တွေတခြားနိုင်ငံလိုမရှိရင်နေပါစေတဲ့မြမယဉ်ကျေးမှုအတွက်ထိန်းနိုင်ရင်ဆိုရင်ပြီးတာပဲဆိုပြီးတော့အရေးသားထားပါတယ်မောင်မောင်ဇော်ဆိုသူကတော့အင်တာနက်လွတ်လပ်ခွင့်ရှိတာကောင်းပါတယ်ဒါပေမဲ့ဘာသာရေးလူမျိုးရေးနိုင်ငံရေးစသဖြင့်အဖက်မှာသွေးဆူလွယ်တဲ့မြန်မာနိုင်ငံအတွက်တော့အမုန်းစကားဖြန့်ဖြူးနေတာအများစုကလူမှုကွန်ရက်ကဖြစ်ပါတယ်ဒီထက်ပိုပြီးထိန်းချုပ်နိုင်ရင်ပိုကောင်းပါတယ်နိုင်ငံတကာစံချိန်စံညွန်းတွေလှိုက်ကြည့်နေမယ့်အစားကိုယ့်နိုင်ငံတည်ငြိမ်ရေးအတွက်ပဲဦးစားပေးစဉ်းစားတာဖြစ်တင်ဆုံးပါဆိုပြီးရေးပါတယ်နိုင်ငံခေါင်းဆောင်တွေစစ်တပ်ခေါင်းဆောင်တွေအမျိုးသားရင်ကြားစစ်ရေးစူးစမ်းနေချိန်မှာအောက်ခြေကတော့တစ်ဖက်နဲ့တစ်ဖက်ကြီးပါတေးပေါက်ကအစရန်တိုက်ပေးနေတာတွေကိုရပ်တင့်ပြီးဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီတော့ဆရာဦးမြင့်ကျော်မေးချင်ပါတယ်ကျွန်တော်တို့ဒီလို online ပေါ်ဒီလိုမျိုးဦးစောစောကဒီတော်တော်ရှင်တွေထောက်ပြတယ်လို့ပေါ့လေရင်းဝင်းကျန်တဲ့အပြောဆိုတွေဒီအမုန်းတရားပြန်ပွားအောင်လုပ်နေတာတွေမျိုးတွေကိစ္စတွေကြာရင်ရောကျွန်တော်တို့ဟိုဘယ်လိုမျိုးရှင်းညမလဲ
အွန်ကျွန်တော်မြင်မှာတော့အဲဒီဟာနဲ့ပတ်သက်လို့ပြီးခဲ့တဲ့သုဝလက်ထက်ကလည်းဟိုအမြဲတမ်းဒီကြောင်းနဲ့ပတ်သက်လာရင်ပြောခဲ့တယ်ဟိုဆိုလိုချင်တာကတော့စူပူဖို့နှုတ်ဆော်တဲ့ဟာတွေလူမျိုးရေးဘာသာရေးအဲ့လိုဟိုခွဲခြားတဲ့ဟာမျိုးအဲ့ဒီခွဲခြားမှုကနေမတိမငြိမ်ဖြစ်အောင်စူပူဖို့နှုတ်ဆော်တဲ့ဟာတက်ဖြတ်ဖို့နှိုးဆော်တဲ့အဲ့လိုမျိုးဟိုရေးသားမှုတွေကိုတော့အရေးယူတာမျိုးကျွန်တော်တို့လက်ခံတယ်အဲ့လိုမျိုးကလည်း ဟိုလုံးဆောင်တင်တယ်ဗောနော်တကယ်တမ်းခေါင်းဆောင်တွေကိုနိုင်ငံခေါင်းဆောင်တွေကိုစော်ကားမှာရှာဖွေတာမဟုတ်ဘဲနဲ့တကယ်ရဲရွာအေဂျင့်တာယာမှုကိုဟိုဖြည့်ဆည်းတဲ့ရေးသားမှုမျိုးတွေဟိုအရေးယူတာမျိုးကျွန်တော်လက်ခံတယ်ဒါပေမဲ့အဲ့ဒါမျိုးပြီးခဲ့တဲ့ဆိုတာလက်ထက်ကလည်းမလုံးဆောင်နိုင်ဘဲနဲ့ဟိုတူးချင်းဟုတ်လားခေါင်းဆောင်တွေကိုစော်ကားတဲ့ဟာမျိုးကြမှတာလည်းအရေးယူတာမျိုးတွေရှိနေပြီးတော့ဟိုရဲရွာအေဂျင့်တာမှုထိခိုက်တဲ့ရေးသားမှုမျိုးတော့တော့ပြောဆိုမှုအဲရေးသားမှုမျိုးတော့ရေးယူတာမရှိဘူးဒါပေမဲ့အခုလည်းအဲ့ဒီလိုပဲပေါ့ဟိုဆိုလိုချင်တာကတော့ဟိုအဲ့ဒီအေဂျင့်မှုပြပြစေတဲ့ဟာမျိုးလူမျိုးရေးဘာသာရေးကိုနှုံးဆော်တဲ့ဟာမျိုးတွေရေးယူတာမျိုးကျွန်တော်လက်ခံတယ်သို့တော့အဲ့လိုမဟုတ်မနဲ့မတူတဲ့အမြင်တွေမတူတဲ့ကွဲပြားတဲ့အမြင်တွေနဲ့ရေးသားတဲ့ဟာမျိုးတွေပြီးတော့အဲ့လိုမျိုးရေးယူတာမျိုးကိုတော့ကျွန်တော်တို့ဒါလွတ်လပ်စွာပြောထုတ်ဖို့ပြောဆိုခွင့်ထိပါစေတယ်လို့ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကိုသက်ဆိုရင်သဘောထားအောင်ခင်ဗျအခုဒီ online ပေါ်ကဒီအမုန်းစကားဖြန့်တာတွေပဲဖြစ်ဖြစ်ဒီရုံရင်းကျန်တဲ့အပြောဆိုတွေပဲဖြစ်ဖြစ်ဒါတွေကိုကြတော့ဘယ်လိုမျိုးဖြစ်ရှင်းရမလဲ
ဟုတ်ကဲ့ဒါလည်းကျွန်တော်ဒီဘက်ကနေပြန်လာတယ်ဒီကနေ့ဒီကဘာလဲတော့များမှာအခုဒီ Facebook ပေါ်မှာလည်းဒီပေးအမားကြီးဒီပြည်ရည်ဟာဒီကနေ့တခုဖြစ်လာတယ်ခုတော့လည်းလည်းဒီလိုများမှာဒီဖြစ်နေတဲ့ကောင်းကောင်းတွေတော်တော်များများဆက်ပြီးနေတဲ့တည်းကပုံမှန်ဒီမဖြစ်မထူးနေတာဒီလိုခဏထက်လာနေတယ်ဒီကနေ့အရင်လည်းတော်များဖြစ်လာကြရတယ်ခုဒီကတော့ဒီဒီစနေပုံစံလေးတွေတည်းအောင်လာတဲ့ခင်ဗျာကူလာပြီးတော့လည်းလည်းတော်များများဆက်နေတာဖြစ်တယ်ဆိုတော့အဲ့မှာဒီလိုလည်းတကယ်နေတော့လာဖြစ်ရရှိ
ကျွန်တော်တို့ကဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပေးပို့ထားတဲ့တည်းကဒီ Facebook ပေါ်ကတချို့စာတွေ email တွေကိုလည်းအလင်းသင်းလို့ဖော်ပြခြင်းပါတယ်အခုတော့ကျွန်တော်တို့ email နဲ့ပေးပို့ထားတဲ့ဒေါက်တာကျော်ရှင်စာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့ရွှေပြည်ကြီးမှာ internet လူမှုကွန်ရက်သုံးဆွဲချက်ကတော့လွန်ပါလေရော smartphone အရေးအတွက်ကလူဦးရေထက်များသွားပြီဗျလဲသူမကြီးတောင်ကတင်းပေါ်မှာဖုန်းပုတ်နေတာကိုယ်တိုင်မြင်ခဲ့ဘူးပါတယ်ကုန်ကုန်ပြောမယ်ဗျာသထောင်းသားတောင်မှဖုန်းနဲ့အလုပ်လုပ်တဲ့ခေတ်ကိုဗျအော်သူလဲလေလော်ကီသားပေကိုအကျန်းဖြင့်သုံးထက်ရရင်အင်တာနက်လူမှုကွန်ရက်ကိုသုံးတာနှစ်အုပ်စုပဲရှိပါတယ်လူငယ်လူရွယ်နဲ့လူကြီးပိုင်းမှာပဲကောင်းတာတွေလည်းရှိပါရဲ့တာမှုနာမှုလူမှုကိစ္စတွေအားလုံးသိခွင့်ရကြပါတယ်ဒါပေမဲ့တချို့ကစီကံမဲ့လွန်ပါတယ် Facebook မှာသူတို့ရဲ့ profile ကိုမမြင်ဝတ်နဲ့အပြာရောင်ပုံလေးနဲ့တင်ထားတာတွေ့ဘူးပါတယ်လူတူးချင်းစီနဲ့ပဲဆိုင်ပါတယ်ဘာပဲလုံးလုံးမိမိကိုယ်ကိုတာဝန်ယူရမှာကပြည်သူနီတိပါပဲအသေးဖွဲဖြစ်ပါစေဥပမာလမ်းပေါ်မှာလမ်းလျှောက်ရင်တော့မှလမ်းစီကန်းဆိုတာလိုက်နာရသေးတယ်မဟုတ်လားဗျာအာနာပိုင်နေအနေနဲ့ကလည်းဥပဒေနီးဥပဒေတွေနဲ့ထိန်းချုပ်သင့်ပါတယ်အခုလည်းထိန်းချုပ်နေသေးပါဆက်လက်ပြီးတော့စနစ်တကျသုံးဆွဲသူက3ထိန်းချုပ်သူကထိန်းပေးကြပါလို့အကြံပြုပါစေလို့ပြောထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့မဆုမွန်ဖတ်ပြပေးသွားတာပါဒေါက်တာကျော်ရှင်ရဲ့ပေးစာပါကျေးဇူးပါဆိုတော့ဒီကွန်မြင့်ကျော်ကိုပဲတစ်ခေါက်ပြန်မေးချင်ပါတယ်ကျွန်တော်တို့ဒီရက်ပိုင်းမှာပဲပေါ့လေတက်တက်ဆက်ဆက်ဒီဝါရှင်တန်အခြေစိုက် Free House ဖွဲ့ရဲ့ဒီနှစ်စဉ် Internet လွတ်လပ်ခွင့်အစီရင်ခံစာမှာတော့မြန်မာနိုင်ငံကဒီနေ့မှာနောက်ထပ်အဆင့်နှစ်ဆင့်ထပ်နှိမ့်သွားပါတယ်အထူးသဖြင့်ဒီ Internet သုံးစွဲသူအခွင့်အရေးချုပ်ဖောက်မှုမှာကျဆင်းသွားတယ်ဆိုပြီးထောက်ပြထားတာရှိပါတယ်တခုရှိတာပေါ့လေဒါဒီ Internet အသုံးပြုနိုင်တဲ့ access ပေါ့လေဒီလိုပိုရလာလို့သုံးတဲ့လူပိုများလာလို့ချိုးဖောက်မှုအပိုင်းမှာကိန်းကနန်းများလာတဲ့သဘောမျိုးလားဒါမှမဟုတ်ဒီ online သုံးသူတွေရဲ့အခွင့်အရေးချိုးဖောက်မှုတွေကပိုများလာတာမျိုးလားကိုမြင့်ကျော်တို့လက်လန်းမိသလားဆိုလို့ရှိရင်ဘယ်လိုအခြေအနေမျိုးကိုပိုတွေ့ရလဲ
ကျွန်တော်မြင်မှာတော့ဟို internet ပေါ်မှာဟိုနိုင်ငံရေးရဲ့ဟိုအားပြိုင်မှုတွေရဲ့တရား internet ပေါ်မှာဟိုသူကတော့ social media ပေါ်မှာလာပြီးတော့ကစားကြတာပေါ့နော်အဲ့ကစားကြတဲ့ဟာကလည်းဒီဟို social media ကိုပို့ပြီးတော့ဟိုအပြစ်ဆိုစရာအပြစ်မြင်စရာတွေဖြစ်လာတဲ့သဘောပေါ့အဲ့ဒီပေါ်မှာဟုတ်လားအုပ်စုတွေရှိကြတယ်သူတို့အကျိုးစီးပွားအတွက်ဆက်ကိုဆဲကြဆိုကြဟိုပုံဖြတ်ကြနေအဲ့လိုမျိုးတွေက social media ပေါ်မှာလာပြီးတော့တိုက်ပွဲနိုင်ငံရေးတိုက်ပွဲတွေလာဆင်ကြတော့အဲ့ဒီဟာကဝင်ဖြစ်လာတယ်အဲ့ဒီမှာပဲတခါဟို66ကကြီးကလည်းအဲ့ဒီဟာတွေကိုရည်ရွယ်ပြီးတော့တခါအရေးယူတာတွေဖြစ်လာတော့ဒီဟာကဟို internet ဟို social media ပေါ်မှာတင်ရပြင် internet ပေါ်မှာလွတ်လပ်ပြောဆိုခွင့်ကဟိုထိန်းချုပ်လိုက်တယ်လို့ဖြစ်သွားတယ်ကြောက်လန့်စေတယ်ပေါ့ကြောက်လန့်စေတော့ဒီဟာက internet ဟိုလွတ်လပ်မှုရဲ့ညှိနှိုင်းကိုကြတဲ့ဇီရဲ့တဘောလို့ကျွန်တော်တော့အဲ့လိုအတိတ်ပဲကောက်တော့ဗောနိဟို freedom house ကသူရဲ့ဟိုစံညွှန်းနေတယ်သူရဲ့ဟိုနေနေဟာလည်းရှိပါလိမ့်မယ်ဒါပေမဲ့ကျွန်တော်မြင်မှာတော့ ကျွန်တော်မြင်တာတော့အဲ့ဒါလို့ပြောလိုက်ရင်အင်တာနက်မှာလွတ်လပ်မှုရှိလို့ပြောလိုက်ရင်ဒါ၆၆ကကြီးကတော့ဒါကတော့ချိန်နေတယ်ဒီဟာရဲ့တည်ရောက်မှုကဟိုအားလုံးပေါ်မှာတွားပြီးတော့တည်ရောက်တယ်လို့ထင်တာပဲအဲ့မှာကိုယ်အမြင်တစ်ခုကိုယ့်ရဲ့ဟိုအစိုးရရဲ့လှုပ်ဆောင်မှုဝေဖန်ဖို့ဟာမျိုးဝေဖန်ပြောဆိုမဲ့ဟာမျိုးတွေတော့၆၆ကကြီးနဲ့မပြောဆိုရဲတော့တဲ့ဟာကအဲ့ဒါကလွတ်လပ်မှုကြာဆင်းနေတယ်လို့ကျွန်တော်တော့အဲ့လိုပဲဟိုနားလေတာပေါ့နော်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီနေ့မှဒီဥဆုံမုံမြင့်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဒီမြန်မာနိုင်ငံမှာဒီအင်တာနက်သုံးဆွဲသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကဟိုရေဝီအပြင်ပြောမယ်ဆိုရင်ဘယ်လိုပုံစံမျိုးတွေအတွေ့ရများလဲဒီအာဏာပိုင်တွေကချိုးဖောက်တာမျိုးလားဒါမို့သုံးတဲ့သူချင်းချင်းကြချိုးဖောက်တာမျိုးလားဘယ်လိုပုံစံမျိုးတွေအတွေ့ရများလဲ
ကျွန်တော်တို့အာဏာပိုင်ဘက်ကချိုးဖောက်တယ်ဆိုတဲ့အနေအမှာကျွန်တော်၆၆ကကြီးပေါ့နော်၆၆ကကြီးကိုကျွန်တော်ပြန်ကြည့်ကြမယ်၆၆ကကြီးကအခုဒါကျွန်တော်တို့ပြင်ပြင်လိုက်တဲ့ဒါမကြသေးခင်မှာပြင်ပြင်လိုက်တဲ့အခါကျွန်တော်တို့အမခံရလာတဲ့အဲဥပဒေဖြစ်လာတယ်ပေါ့နော်အမခံရနိုင်တဲ့ဥပဒေဖြစ်လာတယ်ဒါပေမဲ့လူတွေကဒီ66ကကြီးဆိုတဲ့သကလုံးနဲ့ကြားလိုက်တာနဲ့အင်တာနက်ပေါ်မှာအမှန်တရားပဲဖြစ်ဖြစ်နော်ကျွန်တော်တို့ပွင့်လင်းမြင်သာမှုရှိအောင်ထောက်ပြတာပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒါလေးအတွက်တော့ကျွန်တော်တို့လက်တွန့်တာအဲ့ဒါလေးတခုတော့ရှိရဲ့အဲ့လိုလက်တွန့်ခြင်းအားဖြင့်ကျွန်တော်တို့မှာအင်တာနက်အခွင့်အရေးကိုဒီတုံးဆွမ်းမှုအခွင့်အရေးကိုချိုးဖောက်တာပေါ့နောက်တစ်ခုကကျွန်တော်တို့ကဟိုလူတူဦးချင်းတူဦးချင်းပေါ့နော်အဲအဲ့လိုအခွင့်အရေးကိုပိတ်ဆို့တဲ့အနေအထားကတော့ဒါနည်းနည်းလေးနည်းတယ်ပေါ့နော်အဓိကတော့ကျွန်တော်တို့အစိုးရအနေနဲ့တော့ဟိုဆွဲတဲ့66ကကြီးနဲ့ဆွဲထားတဲ့အမှုတွေကတော့အခုလောလောဆယ်မှာတော့နည်းနည်းလေးတော့ညော့သွားတယ်ပေါ့ဒါလောလောဆယ်ညော့သွားတာပေါ့နောက်ဆက်ပြီးတော့ရှိလားမရှိလားဆိုတော့ကျွန်တော်အနေနဲ့မသိသေးဘူးပေါ့နော်ဒါကတော့အဲလူပုဂ္ဂိုလ်တူဦးနဲ့တူဦးဒီလိုမျိုးဟုတ်ခွင့်ရေးကိုနဲတော့နဲပါအောင်လုပ်တဲ့အနေအထားကတော့ကျွန်တော်တို့တိတ်တော့မတွေ့သေးဘူးခင်ဗျကျွန်တော်အနေနဲ့တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook တရားနဲ့မှတ်ချက်တွေပေးထားတာတချို့လည်းထပ်မံဖော်ပြလိုပါတယ်ဒီထက်မှဇာဝါတော့ဒီရေလေသားဆိုတဲ့ account page မှာသူကတော့မြန်မာအများစုက Facebook ကိုဆဲဖို့တစ်ဖက်လူအပုတ်ချဖို့အသုံးပြုတဲ့သူများပါတယ်နောက်တူကတော့လာမင်းလေးတဲ့သူကတော့ကောင်းကျိုးတဲ့မကောင်းကျိုးဘက်မှာအရှင်ုံမြင့်နေတဲ့အတွက်တကယ်ကိုအမြန်ဆုံးထိ ंछ ုပ်တင်ပါတယ်တဲ့နောက်အကောင့်ဖန်ရှင်ကတော့နေလာကဘာဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့အင်တာနက်လွတ်လပ်မှုကကောင်းပါတယ်တဲ့ဒါပေမဲ့သုံးတင်တာနဲ့မသုံးတင်တဲ့အသုံးလုံးတွေကိုလိုလာတဲ့ပို့သုံးနေတာကိုအမြဲတမ်းလိုလိုတွေ့နေရတာမကောင်းတာဆိုပြီးတော့မကောင်းတာလို့လည်းမြင်မိပါတယ်ဆိုပြီးရေးပါတယ်နောက်တူကတော့ဟိုအကောင့်နံပါတ်ကတော့ခက်ဆန်းဆန်းမှာသူကတော့တမိုးအောင်မှာတယောက်တည်းချစ်မယ်ဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့ထိ ंछ ုပ်တင်ပါတယ်တဲ့လိုလာတဲ့မပို့ရင်ပေါ်တယ်မဟုတ်ရင်ဒီပြဿနာကမိလောင်ရလေးပင့်တယ်လို့အရန်ကြီးမားနေတဲ့စင်ခေါမှုတစ်ခုလို့ကျွန်တော်မြင်မိပါတယ်ဆိုပြီးရေးပါတယ်။နောက်ကျန်တဲ့စာတချို့လည်းရှားပေါင်းဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါမိုးစောဆိုသူရေးထားတာကတော့အင်တာနက်ပေါ်မှာတွေ့မိသမျှတွေအရတော့ထိန်းချုပ်ဖို့တကယ်ကိုလိုအပ်ပါတယ်။တခြားသောနိုင်ငံတွေမှာဘယ်လိုစတင်ခဲ့ပြီးကောင်းကျိုးမြင်များရှိတယ်လဲမသိပေမဲ့ကိုရီးယားမှာတော့တိုတက်မှုထက်ဆုပ်ယုပ်မှုကပိုများပါလိုက်မယ်စိတ်ဓာတ်ခွန်အားနည်းပါတဲ့အများစုသောသူတွေဇာရိုက်တက်တွေရော့ကြကုန်ပါရိုးသားလုံးသောအခြေခံစိတ်ထားတွေကြောင့်နယ်ပယ်ပေါင်းစုံကအများထုတ်ယူသူတွေစိတ်ကြိုက်တွေ့ပြီးနောက်ဆက်တွဲပြဿနာတွေလည်းဖြေရှင်းလို့နိုင်မယ်မထင်ပါဘူးဒါတွေကြောင့်ကိုယ်နိုင်ငံရဲ့ရှိနှင့်ပြည်သားယဉ်ကျေးမှုတွေတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဇယိုက်သဘာဝတွေကိုအခြေခံပြီးပြည်ပြင်းနဲ့လမ်းကြောင်းထိန်းချုပ်မှုတွေတကယ်ပဲလိုအပ်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ်တော်ရရှင်ရိုလိုင်းလာဆိုသူကတော့အခုမြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူအများစုဟာကောင်းကျိုးထက်ဆိုးကျိုးကပိုများပါဗျ။2012ခုနှစ်ကနေ2019ခုနှစ်အထိအချိန်ကာလလည်လာကြည့်လိုက်ရင်ဘလောက်အေဂျင့်တည်ငြိမ်ခဲ့တယ်လဲဘလောက်စုပူခဲ့တယ်လဲတိုင်တာနိုင်ပါဗျ။အစိုးရကစီစဉ်တင်တာတိတ်နောက်ကျနေပါတယ်ဒါပေမဲ့တခုတော့ရှိပါတယ်မြန်မာပြည်မှာအာဏာရှိသူတွေကိုထိရင်ချက်ချင်းဆောင်ရွက်တာရှိပါတယ်ဒါဟာတရားဥပဒေကအာဏာရှိသူတွေအတွက်ပဲဥပဒေကအသက်ရှိတဲ့သဘောဖြစ်နေပါတယ်ဒါပေမဲ့ပြည်သူတွေအတွက်တရားဥပဒေကအသက်မရှိတဲ့သဘောဖြစ်နေပါတယ်မြန်မာပြည်မှာအများစုရဲ့အာဏာချက်ကဖော့စ်တင်သမျှယုံလွယ်တာပဲဖြစ်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီမှတ်ချက်တွေအများစုကတော့ဒီအထင်းကုတ်လုံနေပြီဆိုတော့သဘောထားတွေပေးတာတွေ့ရပါတယ်ဒါပေမဲ့ဘလို့အထင်းကုတ်မျိုးဖြစ်တဲ့လဲဆိုတော့လည်းဟိုမေးစရာရှိနေပါတယ်ဆိုတော့လွတ်တော်မှာဆွေးနွေးတော့တော့ဒီဆက်သွယ်ရေးဝန်ကြီးကလူလူကိုပညာပေးဖို့ဆိုတဲ့အချက်ကိုထည့်ပြောသွားပါတယ်ဒီ Facebook လို့လူမှုကွန်ရက်တွေမှာဆောင်းအရှန်နေကိုကျေကျေပြန့်ပြန့်ပညာပေးဖို့အစိုးရနဲ့ဒီ NGO တွေလူမှုအထောက်အကူပြုအဖွဲ့တွေကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ဆိုတာလည်းပါပါတယ်ဆိုတော့ဒီနေရာမှာဒီအထက်အကူမျိုးတွေလုပ်မယ်ဆိုရင်တော့မှဘယ်လိုပုံစံမျိုးတွေဖြစ်တင်တယ်လဲကိုမြင့်ကျော်သဘောထားဆွေးနွေးပါဦးခင်ဗျာ
အင်းကျွန်တော်ညီမတော့ဟိုဆက်သွယ်ဝန်ကြီးဟောနာဒုထောင်ဆက်သွယ်ဝန်ကြီးပေါ့ဆက်သွယ်ဝန်ကြီးပြောတဲ့ဟာမှာဟာလာပညာပေးဖို့ဆိုရဲအဲ့ဒါမျိုးကိုကျွန်တော်တို့ကသဘောတူတယ်အဲ့ဒါမျိုးလည်းလုပ်တင်တယ်လို့အစိုးရမှသူ့မှာ အနာဟိုအဖွဲ့စည်းတွေရှိတယ်သူမှဟိုဘတ်ဂျက်လည်းရှိတယ်ဆိုတော့အဲ့ဒါမျိုးကိုကျွန်တော်တို့ကအားပေးပါတယ်တို့ပေမဲ့ဟိုလွတ်တော်ရဲ့အဆိုကတော့ထိန်းချောင်းမှုဆိုတဲ့ဟာနဲ့တော့နည်းနည်းတော့သိပြီးတော့စီလျော်လားမစီလျော်လားတော့မသိဘူးနိဆိုတော့ပညာပေးမှုလို့နေတာတော့အမှန်ပဲဟိုဆောင်းရမ်းဆောင်းရမ်းဟိုလူမှုကွန်ရက်မီဒီယာကိုတုံးတဲ့ခါမှာဘယ်လိုဟာမျိုးတွေကိုတော့ဆောင်းဘယ်လိုဟာမ အဲ့ဒီဟာဒီမှာလဲအဲ့လိုမျိုးကိုထည့်သွင်းတဲ့လို့ထင်တယ်အလဲတန်းတို့စတဲ့ထည့်တန်းတို့မှာဒီအဲ့လိုမျိုးပညာပေးတဲ့အစီအစဉ်မျိုးတွေရှိလာတဲ့အခါမှာလူမှုကွန်ရက်ပေါ်ကဟိုစိုးစိုးအပြောသလိုဟလာရာဇဝတ်မှုပိုင်းဆိုင်ရာပဲဖြစ်စေလူမျိုးတွေဘာသာရေးအမုန်းတရားအဲ့လိုမျိုးတွေရှောင်ကွင်းပြီးတော့ကျွန်တော်တွေဘာမှတွားပြီးတော့ဟိုလိုက်လည်းမလုပ်ဘူးရှယ်လည်းမလုပ်ဘူးဆိုရင်အ အခြေခံတည်တည်တိုက်တာတွေတိတ်ပြီးတော့မသိကြတော့အဲ့ဒါတွေကိုဟုတ်လားမဟုတ်လားမသိပြန် share ကြဟိုဒရင်မားတွေကိုလည်း share ကြအဲ့ဒီကနေပြဿနာတွေကပိုကြီးလာတဲ့သဘောမျိုးရှိပါတယ်ဒါကြောင့်အစိုးရကတော့ဟိုချုပ်ပြီးပြောမယ်ဆိုရင်တော့ထိန်းကျောင်းတာတော့ရည်ရွယ်တာတစ်ဆိုင်အစိုးရကပညာပေးရဟာကိုပိုလှုပ်တင်တယ်လို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုသက်ဆူဝင်းရဲ့သဘောထားကိုလည်းသိချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီမှာအထိတ်ကုတ်တွေလူတယ်လို့တော့ပြောနေကြတာမှန်တယ်ဒါပေမဲ့အထိတ်ကုတ်ကဘလို့ထိတ်ကုတ်မျိုးတွေဖြစ်တင်တယ်လဲ
မှန်ပါတယ်ကြFacebook ကလိုပါတယ်ဒါပေမဲ့ခုနကကွန်ပျူတာပြောလို့လာကျွန်တော်လည်းခုနကဒီဖုန်းမပြတော့ခင်တော့ပြောခဲ့တယ်လို့ပါပဲဒီကျွန်တော်တို့တွေဒီအစိုးရကခင်ကုတ်တဲ့သူတို့များချထားတဲ့ခေါင်းမျိုးမဟုတ်ဘဲနဲ့ဒီတုံးတဲ့သူတွေကိုယ်တိုင်ရဲ့အသိစိတ်ချက်ရှိရှိနဲ့ကိုယ့်ဟာကိုယ်ထိချောင်းပြီးတော့သွားတယ်ဆိုပုံစံမျိုးလုပ်ဖို့လိုအလိမ့်မယ်အင်တာနက်ဆိုတာကျွန်တော်တို့ဒီကောင်းတာရောဆိုးတာအကုန်လုံးကြားနိုင်တဲ့တကယ့်ဘုဒ္ဓတရားရှင်လေးကိုယူပါအဲဒီမှာပူချိုက်တဲ့ဟာကိုပဲကျွန်တော်တို့ဒီရှာဖွေပြီးတော့ကျွန်တော်တို့ဒီဟိုကုတ်အတုံးတဲ့မဲ့ဟာကိုရှာဖွေယူရမှာပါแล้วแล้วมาเปลี่ยนပြီးတော့အဖိုးရတယ်ကိုမိတာမလို့နေတာမလို့နေဆိုတော့ ಮೂರಿ ไล่ကြနေလို့ရှိရင်တော့ကျွန်တော်တို့အတွက်ကတကယ်တမ်းဒီလွတ်လပ်ခွင့်ပေါ့နော်ဒီတရင်ချက်လက်လွတ်လပ်စွာရောက်ပြန်ဝင်ဆိုတာကျွန်တော်တို့ကဒီမိကိုထုတ်ရမှာမျိုးရှိပါလိမ့်မယ်ဒီမှာကျွန်တော်တစ်ချက်ထောက်ပြချင်တာကကျွန်တော်တို့ဒီ2006လောက်ကျွန်တော်တို့ internet တွေဖတ်သုံးလာနေတဲ့အချိန်ကနေထပြီးတော့အခုအချိန်အထိဒီမိမအဖိုးရကဒီအဖိုးရဆက်ဆက်ပေါ့နော်ဒီအဖိုးရ30ရှိနေပြီပေါ့အဖိုးရ30လောက်ကဘာဟိုပြီးခဲ့တဲ့အဖိုးရရဲ့ဆက်ဆက်ကတော့ဒီ BBC တို့ VOE တို့TVB တို့ဒီ website တွေအကုန်လုံးဘန်းထားတယ်အဲ့လိုပဲ Gmail တို့ဘာလို့လဲဘန်းထားတယ်ဒါမဲ့သူဘာတွေဖွင့်ထားပြီးလဲဆိုတော့ပုံလုံးပွဲလုံးဘာလို့တဲ့ website တော့ပြီးတဲ့ခါကျတော့ဒီဟိုဘာလဲအပြာကားတွေကြားတဲ့ website တို့ပုံ website တွေဒါတွေဖွင့်ထားခဲ့ပြီးတယ်ဒါကြောဒီ internet ဆိုင်ရာကလေးကဒီလိုအဆူရရဲ့ခင်းကြောက်လာနေတဲ့ပုံစံအဲ့လိုပုံစံလူတွေအတွက်ကိုကျွန်တော်တို့အတွက်အကျိုးရှိနိုင်မဲ့အဆက်လက်ရှာဖွေလို့ရနိုင်မဲ့ဟာအကုန်လုံးပိတ်ထားပြီးတော့သူတို့ဖွင့်ထားပြီးခဲ့တဲ့ခင်းကြောက်ခဲ့တဲ့ပုံစံဒီလိုကျမေဘဘူတို့ထိုးလေးရတာတို့ဒီဆက်ဆိုးရက်ထက်မှာတော့ဆိုလို့ရတယ်။ရှင်ရင်းရရှိခဲ့တယ်။အဲ့တော့ကျွန်တော်တို့ဒီ train website ကြီးတခုမှကြည့်လို့မရအောင်ဒါပေမဲ့အဲ့လိုမျိုးဟိုအပြာကား website ကြီးဆိုရင်အကုန်ကြီးလို့ရခဲ့ဆိုတာတော့လူတိုင်းသိတယ်။ဟုတ်က
ဲ့။အဲ့တော့
ဒီလိုထိရောက်တဲ့ပုံစံမျိုးကြီးဖြစ်လာမှာမျိုးကိုကျွန်တော်ဘယ်လိုတောင်ထပ်ပြီးတော့အဲ့တော့ဟိုအုပ်ချုပ်ခဲ့တဲ့လူတစ်စုံတို့တခုတစ်ခုရနေပြီးတော့ငါတို့ပြီးချင်တဲ့အချက်လက်တွေမျိုးယူလို့ရမယ်မျိုးတွေသာပဲကြီးတဲ့နေဆိုတာမျိုးထိရောက်နေဆိုတာမျိုးကျွန်တော်လက်မခံနိုင်ဘူး။အဲ့တော့ internet ဆိုတာမျိုးကကျွန်တော်တို့လူလက်ရှိရမယ်လူလက်ဖွင့်ရှိရှိရမယ်။အဲ့တော့တုံးဆွဲတဲ့လူဒီကူပိုင်းမှာကအသိစိတ်တဲ့ရှိရှိနဲ့ဘယ်ဟာလို့ငါယူမယ်ဘယ်ဟာလို့မယူဆိုပြီးတော့ဟိုတုံးဆွဲသွားရဆိုလို့ရှိရင်ကျွန်တော်တို့ကဒီလက်နက်မျိုးဖြစ်ဘူး။မှန်တယ်ကျွန်တော်တို့ကတော့ဒီလူတွေကိုဒီထိရောက်ပေးရမယ်ထိရောက်ပေးရမယ်ဒီအသိပညာပေးရမယ်ဟာမျိုးတွေအများကြီးလိုတယ်။ဥပမာဒီတရင်မားရီဟာဒီ Facebook မှာဒီနေ့ Facebook account နေရာနေပြီးတော့ဒရင်းချက်လက်မားရီတင်နေအမုန်းဆူထားတွေဖြန့်နေဒါတွေကိုကျွန်တော်မယုံအယုံမလွယ်ဘူးအတွက်ဒီအရေးပါဖွင့်ပြီးရလုပ်နေရမျိုးရှိတယ်ဒါပေမဲ့ဆူရရဲ့ဒီပါဝင်ပတ်သက်မှုနဲ့အရေးပါဖွင့်ပြီးနေပူပေါင်းပြီးလုပ်လိုက်လို့ရှိရင်တော့အများကြီးထိရောက်မှာရှိတယ်အဲ့တော့အရေးပါဖွင့်ပြီးရင်အများကြီးပါဓာတ်ဆောင်မှာကျွန်တော်ပြောလို့ရှိရင်ဟိုဟာဒါအောင်ဆက်ဆောင်ရပါလို့ပဲကျွန်တော်တိုက်တွန်းနေတယ်အဲ့တော့ထင်းကြောင်းလာဆက်ဆောင်လို့ရှိရင်သူတို့သိပြီးသားပေးတာမျိုးလုပ်ဖို့တော့တိုက်တွန်းပါတယ်
โอเคเจซูပါကျွန်တော်နောက်ထပ်ဒီအစီအစဉ်ဆုံးမသက်ခင်မှာဒီ Facebook မှာပေါ်ပြထားတဲ့စာတချို့ကိုလည်းထပ်ပြီးတော့ပေါ်ပြခြင်းပါတယ်ရှားပေါင်ဖတ်ပေးပါဦးခင်ဗ
ျဟုတ်ကဲ့ပါ M Tiger ဆိုသူရေးထားတာကတော့အမုန်းစကားတွေကိုထိန်းချုပ်သင့်တယ်လဲအစိုးရပေါ်ဝေဖန်ထောက်ပြမှုတွေကိုတော့မပိတ်သင့်ပါဘူးဆိုပြီးရေးပါတယ်ခင်မောင်ဦးဆိုသူကတော့မထိန်းချုပ်သင့်ပါဘူးကောင်းတာဆောင်မကောင်းတာဆောင်ပေါ့ဗျာတဲ့နောက်ထပ်သောရရှင်အောင်မြင့်ဆိုသူကတော့သတင်းပေါင်းစုံကိုအချိန်နဲ့တပြေးညီတိဖို့လိုပါတယ်မမမန်စစ်တပ်ဖို့ကမိမိတာဝန်အရေးအချင်းပါပဲဆိုပြီးရေးပါတယ်သောရရှင်ဘူနိုင်ဘူနိုင်ဆိုသူကတော့လွတ်လပ်စွာထုတ်ဖော်နိုင်ခွင့်ရှိရမယ်လေသွေးထိုးတိုင်းပြဿနာတက်နေတာမှမဟုတ်တာအမှန်တရားကိုလက်မခံနိုင်တော့သွေးခွဲတယ်ရန်တိုက်တယ်ဆွဆွဲကြတာတော့မကောင်းပါဘူးစင်ကျင်တက်ရင်အမားအမှန်သိမှာပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီ online သုံးစွဲမှုတွေနဲ့ပတ်သက်လို့ထိန်းချုပ်ဖို့ဒီဥပဒေတရားတော်ထုတ်ဖို့ထိတော်လုပ်နေရဆိုတော့ဒီဥပဒေရေးဆွဲတဲ့နေရာမှာရောဒီ internet လွတ်လပ်ခွင့်တွေမထိခိုက်အောင်ပဲဖြစ်ဖြစ်ဒီသူတို့မူလရည်ရွယ်ထားသလိုလွှဲမှားတဲ့ဒီ online ဟိုဒီလွှဲမှားတဲ့နေရာမှာသုံးစွဲတာတွေထိန်းချုပ်နိုင်အောင်ပဲဖြစ်ဖြစ်ပေါ့လေဥပဒေပြူတဲ့သူတွေနဲ့အဓိကဘလို့အချက်တွေကိုထက်သွင်းစဉ်းစားဖို့လိုမလဲကိုမြင့်ကျော်ရေ
ကျွန်တော်မြင်မှာတော့ငါကရဲ့ကဟိုရှိတဲ့နဲ့ဟာပေါ့နော်ဟိုဆိုင်ဘာလောဆိုတဲ့ဟာလည်းအခုချိန်ထိတော့မရှိသေးဘူးအဲ့လိုဆိုင်ဘာလောလို့ဟာမျိုးမှလည်းတကယ်အကျန်းသက်ဖို့ဟုတ်ဟုတ်လားလူမျိုးရေးပါပါရေးဟိုခွဲခြားတဲ့ဟာမျိုးတွေမုံပြီးအောင်ထုတ်ဆော်တဲ့ဟာမျိုးတွေအဲ့ဒါမျိုးတွေကိုတော့တကယ်ဟိုရှာဖွေဖို့ထုတ်ပြီးရေးယူတဲ့ဟာမျိုးတော့ဟိုအမြန်ဆုံးလုတ်တင်တယ်လို့ထင်တယ်ဒီဟာမျိုးကကျွန်တော်တို့ဟိုနိုင်ငံကြီးရွယ်ချက်လည်းပါတယ်ဟိုနိုင်ငံရေးနဲ့အဲ့လိုမျိုးလူမျိုးဘာသာရေးနဲ့ရောမှုပြီးတော့ဟိုရည်ရွယ်ပြီးတော့လှုပ်ဆောင်နေတဲ့ဟာမျိုးလို့ဆိုတော့အဲ့ဒါမျိုးတွေကိုတော့ဟိုရည်ရွယ်တဲ့ cyber law လို့ဟာမျိုးကိုရှိတဲ့လို့ထင်တယ
်။ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးမြင့်ကျော်လူငယ်နဲ့လူမှုသွားစတာဖော်ဆောင်ရေးစင်တာကိုတက်ဆွေဝင်ဦးစုံမုံမြင့်စာရေး email တွေပို့ပို့တဲ့သူတွေလည်းထူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနှာစင်ခဲ့ကြရတာပါရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
် VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနေ့7နိုင်ကနေ9နိုင်ထိတစ်ကြိမ်နေ့လယ်7နိုင်ကနေနေ့ကင်းတနအီထိတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်တနင်္ဂနွေနေ့ညပိုင်းမှာမြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်အခုတနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါဦးမယ်ရှင
်ဇင်ဘာဝေသမ္မတရောဘတ်မုဂါဘေရဲ့ဇနူး PF ပါတီကအရာရှိတွေကသူတို့ဟာတနင်္ဂနွေနေ့ချင်ဇင်ဘာဝေမှာကာလကြာရှည်စွာအုပ်ချုပ်နေတဲ့သမ္မတကိုဖြုတ်ချဖို့အရေးဆွေးနွေးကြမယ်လို့စနေနေ့မှာပြောပါလေပြီးခဲ့တဲ့သတင်းပတ်တုန်းကဖြုတ်ချခံခဲ့ရတဲ့ဒုသမ္မတအီမာဆန်မနန်ကာကွာကိုတာဝန်ပြန်ပြီးပေးမှာဖြစ်ကြောင်းအမိမဖော်လို့တဲ့ပါတီတွင်လူနှုတ်က writers သတင်းကိုပြောပါတယ်တနင်္လာနေ့အစည်းအဝေးမှာကျင်းပဖို့တည်ကြားသလိုသမရမူဂါဘီကိုသမရအဖြစ်ကရောပါတီခေါင်းဆောင်အဖြစ်ကပါနှုတ်ထွက်ဖို့တောင်းဆိုမှာဖြစ်ကြောင်းပါတီဒေသကြီးကိုကူကနေဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာလို့ပြောပါတယ်ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုနိုင်ငံတကာကပါဝင်ဆောင်ရွက်မယ်အစားဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားညှိနှိုင်းမှုတွေနဲ့ဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းလိုက်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီပြည်ထနာမှာပါဝင်ပြီးအခြေအနေကိုရှုပ်ထွေးအောင်မလုပ်သင့်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတွေဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံပူးပေါင်းပြီးပြည်ထနာကိုငြိမ်းချမ်းစွာဖြေရှင်းရတဲ့အထောက်အကူဖြစ်စေရမယ်လို့ဝန်ကြီးဝန်ကြီးကပြောပါတယ်ဒီခိုင်ပြင်းနဲ့မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်မှုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုဖိလစ်ပိုင်နိုင်ငံနေနဲ့မထောက်ခံဘူးလို့ဖိလစ်ပိုင်သမ္မတရုံးကစနေနေ့မှာကြေညာလိုက်ပါတယ်။အိန္ဒိယရှေ့မြောက်ပိုင်းမေဃလာယပြည်နယ်မှာအိန္ဒိယမြန်မာနှစ်နိုင်ငံပူးတွဲစီရေးလက်ချက်မှုတွေပြုလုပ်မှာဖြစ်ကြောင်းအိန္ဒိယကာကွယ်ဝန်ကြီးဌာနပြောခွင့်ရကစနေနေ့မှာပြောပါတယ်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတပ်ဖန်းအင်ဂျင်နီယာကတော့ Zinab Abdulrahman ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.